Welcome to the Voice of America in Burmese.
ပြင်လာမနေ့ခင်ပါရှင်။ဝါရှင်တန်ရဲ့ရေဒီယိုအမေရိကန်သံကနေ2024ခုနှစ်မေလ၄ရက်စနေနေ့မနေ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00ကနေခုနှစ်နာရီထိလိုင်းလုံးမီတန်24လေး40နဲ့50တက်လိုင်းလံမီတာ190ရောကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ အမေရိကန်သမ္မတလေးဦးရဲ့မျက်နှာပုံတွေကိုထွင်းထားတဲ့မောင့်ရက်ရှ်မိုးကျောက်တောင်ကြီးရှိရာတောင်ဒါကိုတာပြည်နယ်မြို့သားဦးရင်မှာမီရှူမီးပန်းတွင်နဲ့ဆန်နစ်ကျော်ကာလအတွင်းပထမဆုံးထင်းပါမယ်လွတ်လပ်ရေးနေ့ပွဲတော်ကိုတက်ရောက်ဖို့တောက်ကြနေမှာသမ္မတဒေါ်နယ်ထရမ့်သွားရောက်နေပါတယ်။ဒီဂရန်နိုက်ကျောက်တောင်ကြီးပေါ်မှာအမေရိကန်သမ္မတလေးဦးဖြစ်တဲ့ဂျော့ချ်ဝါရှင်တန်သောမတ်ဂျက် ားနေခဲ့တာဖြစ်ပါတယ်။ဥယျာဉ်ထိန်းသိမ်းစောင့်ရှောက်ရေးတာဝန်ယူထားတဲ့အဖွဲ့ကဧပြီလထဲမှာဆန်းစစ်မှုတွေကိုလုပ်ခဲ့ပြီးအခုလိုမီးရှို့မီးပန်းလွှတ်တာကြောင့်တိတိတသားထိခိုက်မှုမရှိနိုင်ဘူးလို့ပြောထားတာပါ။ခွဲခြားဆက်ဆံမှုအမြင်ရှိသူဒါမှမဟုတ်ကျွန်စနစ်ကိုလက်ခံတဲ့ American ခေါင်းဆောင်တွေကိုဂုံပြူတဲ့ရုပ်ထုတွေနဲ့ပတ်သက်ပြီး American နိုင်ငံတစ်ဝှမ်းအခြေတင်ညှင်းခုံနေကြခြင်းပါပဲ။အခုလို American သမ္မတဟောင်းရဲ့မျက်နှာတွေကိုထုစစ်ထားတဲ့ကြောက်တောင်စီကိုသမ္မတ Trump ခီးစတင်ခဲ့တာဖြစ်ပါတယ်။သမ္မတရဲ့ခီးစဉ်ဟာ Coronavirus ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့ American နိုင်ငံသားတွေနေအိမ်တွေမှာပဲနေဖို့တိုက်တွန်းနေခြင်းလည်းဖြစ်ပါတယ်။ COVID-19 ရောဂါဝေဒနာရှင်တွေကိုကုသရေးအတွက်ထိရောက်တဲ့ဆေးရဖို့စမ်းသပ်ဆစ်ဆင်းမှုအဖြစ်ကိုမကြခင်မှာပဲရဖို့ရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတောက်ချာနဲ့ Geneva အစည်းအဝေးမှာပြောပါတယ
် The group reviewed data from the solidarity trial
ပူပေါင်းစမ်းသပ်ဆစ်ဆင်းမှုကရတဲ့အချက်လက်တွေကိုအဖွဲ့ကပြန်ပြီးသုံးသပ်တဲ့အခါမှာယောဂါဖြစ်ပေါ်တဲ့အဆင့်အမျိုးမျိုးမှာဆေးစမ်းသပ်မှုအမျိုးမျိုးထပ်လုပ်ဖို့လိုနေသေးတာတွေ့ရပါတယ်အခုချိန်ထိဆိုနိုင်ငံပေါင်း39နိုင်ငံကလူနာပေါင်း 9,500 လောက်မှာစမ်းသပ်နေတာဖြစ်ပြီးလာမယ့်သတင်းနှစ်ပတ်လောက်အတွင်းမှာတော့ယာယီအဖြစ်ထွက်လာမယ်လို့ခန့်မှန်းကြောင်းပြောသွားတာပါပူပေါင်းစမ်းသပ်မှုအတွက်ဒီယောဂါကုသရေးမှာသုံးနိုင်မဲ့ဂန္ဓာ5ခုမှာစတင်လှုပ်ဆောင်နေတာပါ Remdesivir C နဲ့သမ္မတဒေါနယ်ထရန့်ကြေညာနေတဲ့ Hydroxychloroquine ငှက်ဖျားယောဂါဆေးပြန် HIV ပိုးအတွက်သုံးတဲ့ဆေးတွေလည်းစမ်းသပ်ရမှာပါဝင်ပါတယ် WHO အဖွဲ့အရေးပေါ်အစီအစဉ်ဆိုင်ရာအကြီးအကဲ Mike Ryan ကတော့ဒီ COVID-19 ကိုကုသနိုင်မဲ့ဆေးဘယ်တော့ရမယ်ဆိုတော့ကိုခံမှန်းမနေကြဘူးပြောပါတယ်တရုတ်နိုင်ငံမှာမနစ်ကစတင်ခဲ့တဲ့ Novel Coronavirus ယောဂါဟာအခုချိန်မှာကမ္ဘာတစ်လွှာလူပေါင်းသန်းတွယ်ကျော်ကိုတည်ဆုံးစေခဲ့တာပါပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာမမုတ်ခိုရရှိကသူဟာ COVID-19 ကူးစက်ခံရတယ်လို့တောက်ကြနေကပြောပါတယ်။သူကချက်တပြင်းနေကအစ္စလာမဘတ်မှာချင်းပါတဲ့အစ်စ်မြင့်အရာရှိအဆင့်အစည်းအဝေးတွေကိုအာဖဂန်နစ္စတန်ဆိုင်ရာအမေရိကန်အထူးတန်တမာဇာမီခါလီဇက်နဲ့တူတက်ရောက်ခဲ့တယ်လို့ဝန်ကြီးချုပ်အမရမ်ခန်းနဲ့လည်းလွှတ်တော်မှာရောဗိုလ်တပူးနဲ့ကက်ဘိနက်အစည်းအဝေးတွေမှာပါတွေ့ဆုံခဲ့တာပါ။တချိန်နဲ့မှာပဲပါကစ္စတန်နိုင်ငံရဲ့ COVID-19 ကာယောဂါတိုက်ဖျက်ရေးလုပ်ငန်းတွေအတွက်American နိုင်ငံကအသက်ရှူဆက်အလုံးတရာကိုလှူဒန်းခဲ့ပါတယ်။ဒါဟာသမ္မတဒေါနယ်ထရမ့်ကပါကစ္စတန်ရဲ့ကာယောဂါဆိုင်ရာအရေးပေါ်တုံ့ပြန်ရေးကိုပံ့ပိုးတဲ့အနေနဲ့ပါကစ္စတန်နိုင်ငံမှာတကယ်လိုအပ်နေတာကိုပေးလှူတာဖြစ်ကြောင်း American တန်ယုံကတောက်ကြနေမှာချိန်ညာချက်ထုတ်ပြန်ပြောဆိုပါတယ်။လူရေသန်း220ရှိတဲ့ပါကစ္စတန်နိုင်ငံမှာလွန်ခဲ့တဲ့6လဒီယောဂါစတင်ဖြစ်ပွားခဲ့ခြင်းကစပြီးအခုဆက်ခံရသူက2000ကျော်ရှိနေပြီးသေဆုံးရသူက4600လောက်ရှိနေတာပါ။တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စစ်ရုံးထဲမှာ2018ခုနှစ်တုန်းကဆော်ရီသတင်းသမားဂျမဲလ်ခါရှိုဂျီအသက်ခံရမှုအတွက်တောက်ကြံတဲ့တရားရုံးကြားနာမှုဟာကိုကျင့်တိုက်ခါအရာရောစိတ်တက်ရေးရာအရာပါပင်ပန်းဆင်းရဲခဲ့ရတယ်လို့သူ့ရည်စားဖြစ်သူဟတ်တစ်ဂျန်ဂက်စ်ကအစ္စတန်ဘူတရားရုံးပြင်မှာသတင်းတောက်တွေကိုပြောပါတယ်။ဒါပြင်သူ့ရည်စားအသက်ခံရမှုမှာတာဝန်ရှိသူအားလုံးကိုဥပဒေကြောင်းအရအရေးယူပေးဖို့လည်းသူမကပန်ကြားခဲ့တာပါ။2018တုန်းကခါရှိုဂျီအသက်ခံရတဲ့အတွက်ဆော်ရီအင်ရှိမင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့လက်ထောက်နှစ်ယောက်နဲ့တခြားဆော်ရီနိုင်ငံသား18ဦးပေါ်မှာတူရကီအာဏာပိုင်တွေကတရားစွဲဆိုထားတာကိုတောက်ကြနေကတရားခံမရှိဘဲအမှုကိုစတင်ကြားနာခဲ့တာပါဝါရှင်တန်ပို့သတင်းစာရဲ့ဆောင်းပါးရှင်ဖြစ်တဲ့ခါရှိုဂျီအသက်ခံရတာနဲ့ပတ်သက်ပြီးအပြစ်တင်ရှုတ်ချမှုတွေကြဲကြဲပြန့်ပြန့်လှုပ်လာကြတယ်လို့ဆော်ရီအင်ရှိမင်းသားပေါ်လဲတန်ကြရနဲ့ရှုံမြင်ခဲ့ကြတာပါ တူရကီနိုင်ငံကနေထွက်ခွာသွားပြီဖြစ်တဲ့ဆော်ရီနိုင်ငံသားအယောက်20ကိုတူရကီအစိုးရရှေ့နေတွေကဆွဲချက်တင်ခဲ့ပြီးသူတို့ကိုထောင်ဒဏ်တသက်ချဖို့တောင်းဆိုခဲ့ကြပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရမ်းမထုံးပါ VOA American တန်ရဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာဇူလိုင်လ3ရက်နေ့အတွက် COVID-19 တက်ခွဲနမူနာ980ကိုစစ်ဆေးခဲ့တဲ့အထက်ဒုတိယသစ်နှစ်ဦးကိုထပ်ပြီးအတည်ပြုခဲ့ပါတယ်။ဒါကြောင့်အခုထိမြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ6ဦးပါဝင်ကူးစက်ခံရသူစုစုပေါင်း306ဦးရှိတယ်လို့ကျန်းမာရေးနဲ့အာရုံစိုက်ဝန်ကြီးဌာနကည7နာရီအချိန်ထုတ်ပြန်ကြေညာဖော်ပြထားပါတယ်။အခုအတည်ပြုလိုက်တဲ့လူနာအမျိုးသား2ဦးစလုံးအိန္ဒိယနိုင်ငံကိုသွားရောက်ခဲ့ကြသူတွေဖြစ်ပြီးအသွားအလာကန့်သတ်ထားသူတွေဖြစ်တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ဇူလိုင်လ2ရက်နေ့က3ရက်နေ့အထိ24နာရီအတွင်းစောင့်ကြည့်လူနာသစ်က26ဦးရှိပါတယ်။ကျမိုင်နဲ့အားသာဝန်ကြီးဌာနအနေနဲ့ COVID-19 ရောဂါဆိုင်ရာပညာပေးအတန်လွင့်ချက်တွေကျမိုင်ဝန်ထမ်းတွေအတွက်လုပ်ငန်းလမ်းညွှန်ချက်တွေနဲ့ Corona Press ကကွယ်ရေးအသိပညာပေးလမ်းညွှန်ချက်တွေကိုတိုင်းသားဘာသာစကားတွေနဲ့စီစဉ်ရေးသားထုတ်လွှင့်ပေးနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာမလနောက်ပိုင်းကစလို့ COVID-19 ရောဂါတက်ခွဲစမ်းသပ်စစ်ဆေးမှုပေါင်း 8,000 ကျော်ပြုလုပ်ထားပါတယ်ခင်ဗျာ။ပြက်ကိုရီးယားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်နိုင်ငံတွင်းဝင်လာနိုင်အောင်တားဆီးနိုင်ခဲ့တယ်လို့ပြက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကမနေ့ကကျင်းပတဲ့အာဏာရအလုံသမားပါတီပိုလစ်ဘျူရိုအစည်းအဝေးမှာပြောပါတယ်။ဒီဗိုင်းရပ်စ်ပိုးမကူးစက်အောင်ကြိုတင်အစီအစဉ်တွေကိုအသေးစိတ်ချမှတ်ထားခဲ့တာကြောင့်တက္ကပါလုံးကရောဂါကိုရင်ဆိုင်နေရချိန်မှာနိုင်ငံတွင်းအခြေအနေတွေတည်ငြိမ်နေခဲ့ကြောင်းဒါဟာထေရှားတဲ့အောင်မြင်မှုဖြစ်ကြောင်းကင်ဂျွန်အွန်းကပြောကြောင်းနိုင်ငံပိုင် KCNA သတင်းဌာနကကြေညာခဲ့ပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ကိုထိန်းချုပ်နိုင်တယ်ဆိုပြီးမပေါ်ဆဖို့ကင်ဂျွန်ကသတိပေးထားတယ်လို့လည်း KCNA ကပြောပါတယ်။ဒီနိုင်ငံနဲ့ကုန်သွယ်ရေးနဲ့ခရီးသွားလုပ်ငန်းအရအနိကဆက်ဆံရေးရှိတဲ့အပြင်ဂျပန်ရေးဆောင်ရှောက်မှုစနစ်မကောင်းမွန်တဲ့မြောက်ကိုရီးယားနိုင်ငံမှာတနိုင်ငံလုံးကပ်ရောဂါလုကင်းနေဆိုတဲ့အချက်ကိုတော့ပြပကလေးလာသူတွေကတန်တရာရှိနေကြတာပါ virus ကူးစက်မှုမရှိအောင်နေဖို့ကနိုင်ငံရဲ့ဖြစ်တည်မှုလို့ပဲအရေးကြီးတယ်လို့ပြောနေတဲ့မြောက်ကိုရီးယားနိုင်ငံဟာဒီနေ့အစောပိုင်းကတည်းကနေဆက်လမ်းကြောင်းအလုံးကိုပိတ်ပင်ထားခဲ့တယ်လို့နိုင်ငံခြားခီးသွားတွေကလည်းပိတ်ပင်ထားခဲ့ပါတယ်။ဒါကြောင့် American နိုင်ငံကစီးပွားရေးပိတ်ဆို့ထားလို့အရင်ကတည်းကအထည်အနေပြီးဖြစ်တဲ့မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးဟာပိုပြီးဆိုးရွားလာနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ။ဒီမော်ဒန်နောက်ပိုင်းကအိန္ဒိယနဲ့တရုတ်နယ်စပ်မှာတရုတ်စစ်သားတွေနဲ့ခက်ရံဖြစ်ပေါ်ပြီးဒဏ်ရာရရှိခဲ့တဲ့အိန္ဒိယစစ်သားတွေကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဇူလိုင်လ3ရက်နေ့ကတွားရောက်ကြည့်ရှုအားပေးခဲ့ပြီးကြာဆုံးတန်ရာရတဲ့အိန္ဒိယစစ်သားတွေအတွက်အိန္ဒိယပြည်သူတွေကဂုဏ်ယူနေတယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံဟာဘယ်အင်အားကြီးနိုင်ငံကိုမှဥပညွတ်ခဲ့ဘူးသလိုဘယ်တော့မှလည်းဥညွတ်မှာမဟုတ်ကြောင်းရဲစွမ်းတရီအပြည့်နဲ့တည်ဆုံသွားရသူတွေဟာအကြောင်းမဲ့အသက်ဆုံးသွားတာမဟုတ်ကြောင်းအိန္ဒိယပြည်သူ 1.3 ဘီလီယံကတပ်သားတွေအလုံးအတွက်ဂုဏ်ယူနေကြကြောင်းပြည်သူမော်ဒီကဒဏ်ရာရစစ်သားတွေတက်ရောက်နေတဲ့စေယုံမှာပြောကြားခဲ့ပါတယ်။အိန္ဒိယနဲ့တရုတ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေခြားထားတဲ့ဟူမဘွန်တာကလဒတ်ဒေသကိုအိန္ဒိယဝန်ကြီးချုပ်မော်ဒီအခုလိုမမျှော်လင့်မဲ့သွားရောက်တဲ့ခီးဟာအိန္ဒိယတပ်သားတွေစိတ်တက်မြင်မာရေးအတွက်ဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့သဘောထားကိုတရုတ်နိုင်ငံကိုပြသလိုက်တာလည်းဖြစ်ပါတယ်။အိန္ဒိယတပ်သားတွေနဲ့တွေ့ဆုံချိန်မှာဝန်ကြီးချုပ်မော်ဒီကကမ္ဘာပေါ်မှာနေပယ်ချက်ထွင်တဲ့ခေကုံဆုံးသွားခဲ့ပါပြီလို့လည်းပြောကြားခဲ့ပါတယ်။လောကရနပကအဲ့ဒီနေဇတ်တေတာမှာအိန္ဒိယနဲ့တရုတ်တပ်သားတွေခိုက်ရန်ဖြစ်ပွားခဲ့လို့အိန္ဒိယစစ်သား20တေဆုံးခဲ့ပြီး68ရောက်တန်ရာရရှိခဲ့တာကြောင့်တစ်ဖက်တင်းမာမှုတွေမြင့်တက်နေတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇောင်လီဂျန်းကတော့တစ်ဖက်ဆစ်ဆက်ဆွေးနွေးနေတယ်လို့ပြောပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံစလုံးကတင်းမာမှုတွေလျှော့ချဖို့လိုအပ်တယ်လို့ပြောနေကြပေမဲ့လည်းတန်တမာရေးဘက်မှရောစစ်ဘက်ဘက်မှပါတိုးတက်မှုမရှိသေးပါဘူး။အိန္ဒိယနဲ့တရုတ်ဆက်ဆံရေးတင်းမာနေတဲ့ကိစ္စကိုအမေရိကန်နိုင်ငံကလည်းအနီးကပ်စောင့်ကြည့်နေကြောင်းနဲ့အိန္ဒိယနိုင်ငံမှာတရုတ်နိုင်ငံရဲ့ကျူကျော်ရံလိုတဲ့ရည်တည်ချက်ဟာကမ္ဘာတဝန်းလှုပ်ဆောင်နေတဲ့တရုတ်နိုင်ငံရဲ့ကျူကျော်ရံလိုတဲ့ထပ်တလဲလဲပုံတံကိုပြသနေတာဖြစ်သလိုတရုတ်ကွန်မြူနစ်ပါတီရဲ့ပင်ကိုတရုတ်ကိုထုတ်ပေါ်ပြသနေတာလို့လည်းအိပီတော်ပြန်ကြားရေးအရာရှိကီလိုင်းမက်အန်နာဒီကသမ္မတထရမ့်ကိုကိုးကားပြီးပြောကြားခဲ့ပါတယ်ခင်ဗျာ။အာရှတိုက်မှာသတင်းလွှတ်ခွင့်အများဆုံးရှိတဲ့နေရာတစ်ခုဖြစ်တဲ့ဟောင်ကောင်မှာတရုတ်နိုင်ငံကလူကြီးဥပဒေသစ်ပြရန်လိုက်တာကြောင့်သတင်းလွှတ်ခွင့်အသက်ဆက်ဖို့ခက်ခဲသွားရပြီလို့တွန့်ကျင်သူတွေကပြောပါတယ်။ဒီကနေ့ကဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေကိုလက်တုပ်ပြန်တဲ့အနေနဲ့ထုတ်ပြန်တဲ့အဲ့ဒီလုံခြုံရေးဥပဒေအရပြည်ထောင်ထောင်တန်းသုံးနှစ်ကနေတသက်တကြုံထိချမှတ်နိုင်ပြီးနိုင်ငံကနေခွတ်ထွက်တာအပြတ်မောင်းလုတာအကြမ်းဖက်တာနဲ့နိုင်ငံခြားအစိုးရတွေနဲ့ပူးပေါင်းတာတွေကိုတားဆီးဖို့ယူရတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီဥပဒေရဲ့ကျက်ပြတ်တဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့တိကျမှုမရှိတဲ့ ဲ့စကရက်တွေကလွတ်လပ်စွာပြောဆိုခွင့်ကိုယုံကြည်စွာသလိုတားဆီးလိုက်သလိုဖြစ်သွားတယ်လို့လိလာသူတွေကသတိပေးနေကြပါတယ်။ဒီရက်တွေတဲ့ဟောင်ကောင်သားတွေက Digital Snitch ထဲသူတို့ရေးသားပြောဆိုချက်တွေကိုအနာမိုင်းနဲ့မတွေ့အောင်ဖုံးကွယ်ဖို့ကြိုးစားတာတွေကိုထူလာနေရပြီဖြစ်ပါတယ်။ဒီဥပမာကြီးကိုဝေဖန်ရေးသားတာတွေလွတ်လပ်ရေးဘက်ရင်းနဲ့ post တွေတင်ထားတာတွေကိုတချို့ website တွေမှာဖြုတ်ချလာရပြီဖြစ်ပါတယ်။ဆန္ဒပြသူတွေတုံ့ဆွဲတဲ့တချို့ကြွေးကြော်တန်တွေကဒီဥပဒေတင်တဲ့ညီစွန်းတွေလို့စတာဘရင်းတွေကဟောင်ကောင်တာဝန်ရှိသူတွေကကြေညာပြီးမှပြည်မသတင်းဌာနကြီးတွေကလည်းဆန္ဒပြမှုတွေနဲ့ပတ်သက်တဲ့သတင်းရေးသားထုတ်လွှင့်မှုတွေမှာအပြောင်းလဲတွေလှုပ်လာနေကြရပါတယ်။ဥပမာအဖြစ် Liberate Hong Kong ဆိုရင် L#HongKong ဆိုပြီးပြောင်းလဲတုံ့ဆွဲလာရပါတယ်။အခုပြရတဲ့လုံခြုံရေးဥပဒေအသစ်ကဟောင်ကောင်ရဲ့အခြေခံဥပဒေမှာအမခံထားတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုကန့်သတ်ထားခြင်းမရှိဘူးလို့တော့တရုတ်နိုင်ငံကတာဝန်ရှိသူတွေကကာကွယ်ပြောဆိုထားပါတယ်ခင်ဗျာ။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အဖတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
ပြည်တွင်းကလက်နက်ကိုင်ဖွဲ့စည်းတွေဟာတဦးချင်းရက်တည်လို့မရပဲနောက်ကအားပေးကူညီမှုတွေရှိလို့သာရက်တည်နိုင်တာလို့တပ်မတော်ကာဝေးဦးစီးချုပ်ကရုရှားရုပ်တံသတင်းဌာနကိုဖြေကြားခဲ့ပါတယ်။ဒါဟာတရုတ်နိုင်ငံကိုရည်ရွယ်ပြောဆိုရလို့ပြည်ပသတင်းဌာနတချို့မှရေးသားတယ်လို့ပြည်တွင်းကနိုင်ငံရေးလေးလာသူတွေကရောဘယ်လိုမြင်ပါလဲ။ကျွန်တော်ကတော့ဇော်ချပ်ပါ။ပြီးခဲ့တဲ့ရက်ပိုင်းကရုရှားနိုင်ငံစီးရေးပြအခမ်းအနားကိုတွားခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုပြည်တွင်းလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်လို့ရုရှားတူတွေရုပ်တံကမေးရတဲ့အခါမှာအကြမ်းဖက်တယ်ဆိုတာတည်တံ့ရက်တီရာမရှိဘဲသူတို့ရဲ့နောက်မှာအားပေးကူညီရာရေးတန်ဖိုးရာရေးရှိရလို့ရုရှားရုပ်တံကိုပြောခဲ့ရပါအင်တာဗျူးအဆုံးမှာမိတ်ဆွေကောင်းတွေလိုရာပေါ့ဆိုတဲ့စကားနဲ့အဆုံးသတ်ထားတာပါဒါဟာတရုတ်နိုင်ငံကိုရည်ရွယ်ပြောဆိုတာဖြစ်နိုင်တယ်လို့တုံသက်ပြောလာကြတဲ့အပေါ်မှာတက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်ထွန်းထွန်းညီကို VOA ကမေးရတဲ့အခါမှာအခုလိုဖြေကြားခဲ့ပါတယ်
ပြောတာကဒီနေ့ရှိနေတဲ့ဒီပါတယ်ပေးတာပြန်ဖတ်ကြည့်တဲ့သဘောပေါက်မှာပါမိကတော့ကျွန်တော်ပြောပြပါမယ် comment ပေးပြမရှိပါဘူးတမိုင်းကြောင်းပြီးတယ်ဆိုတဲ့သဘောပေါက်မှာနော်
မနေ့ကဇူလိုင်2ရက်အိန္ဒိယသတင်းဌာနဖြစ်တဲ့ Hindustan Times မှာဖော်ပြခဲ့တဲ့သတင်းမှာတော့တရုတ်ကမြန်မာပြည်တွင်းလက်နက်ကိုင်အဖွဲ့တွေကိုထောက်ပံ့နေရဟာသူ့ရဲ့ရန်ဝန်နဲ့ပိုလမစီမံကိန်းချော့မွေ့ဖို့အသုံးချမှုတစ်ခုဖြစ်တယ်ဆိုတာမြန်မာဘက်ကတန်တရားရှိနေရဆိုပြီးရေးသားခဲ့ရပါအခုတော့အရှိတောင်အာရှမှာအနီးကပ်ဆုံးမိတ်ဆွေဖြစ်တဲ့မြန်မာကပေကျင်းအစိုးရဟာလက်နက်ကိုင်အုပ်စုတွေကိုဆက်လက်နဲ့ထောက်ပံ့နေရဆိုပြီးအပြစ်တင်လာရလို့ဆိုပါတယ်မြန်မာဘက်ကတရုတ်ကိုအပြစ်တင်ပြောဆိုတာဟာထုံးစံမဟုတ်တယ်လို့ဒီလိုတော်ဝါပြီးပြောဆိုတာကလည်းပရမာဆုံးအကျင့်မဟုတ်တော့ဘူးလို့လည်းရေးသားထားပါတယ်တပ်တည်ထောက်ထားအတိအကျမပြနိုင်ပေမဲ့လည်းတရုတ်အစိုးရရဲ့ပါဝင်ပတ်သက်မှုရှိနေရလို့တပ်မတော်ငိမ့်စားအရာရှိနိုင်ငံရေးသုံးသပ်သူဒေါက်တာအောင်မျိုးကအခုလိုပြောပါတယ
်ဒါတော့ကျွန်တော်အမြင်ကတော့တရုတ်လိုပဲကျွန်တော်ဖြတ်ပါတယ်ပြောနိုင်ငံတော်အစိုးရမှဆွတ်ပြနိုင်တဲ့ဆိုတော့ပကုံးချမ်းနဲ့ကျွန်တော်ဒုံးပြစ်လောင်ချာတွေပေါ့နော်။ဟိုလေးပြစ်ဒုံးကြီးတွေပေါ့။ဟိုတာမန်ကျွန်တော်တို့ကလက်လက်ငယ်တွေကျွန်တော်တို့ကမောက်ကိုချတာလို့ဘာလို့ဆိုရင်တော့အစိုးရမပတ်သက်ဘူးလို့မပြောနိုင်ပေမဲ့အဲ့လိုပကုံးချမ်းလောင်ချာတွေပါနေတဲ့အနေအထားကြီးကတော့တရုတ်အစိုးရကပါဝင်မှုပတ်သက်ဖို့ကတော့အခုရှိနေပြီလို့တော့အတုံးတက်မှဖြစ်ပါလေ။
လက်နက်တွေကိုတရုတ်တောင်ပိုင်းလာအိုပြီးတော့ထိုင်းကနေတမောနဲ့စစ်တကောင်းကိုတဲတောင်တန်းတွေကိုဖျက်ပြီးချင်းပြီနယ်ပလတ်ဝါအထိတည်ယူရလို့သိထားရကြောင်းသူကပြောပါတယ်။စီးပွားရေးပိတ်ဆို့တဲ့ကာလရမှာတရုတ်အကူအညီနဲ့မြန်မာအစိုးရကရပ်တည်ခဲ့ရပြီးမယ်နောက်ပိုင်းမှာရခိုင်လက်နက်ကိုင် AA တအောင်းလက်နက်ကိုင် TNL လှုပ်ရှားမှုတွေကြီးထွားလာတာကိုတပ်မတော်ကမဖြေရှင်းနိုင်တာကလည်းအဓိကအကြောင်းဖြစ်ပါတယ်။တရုတ်နယ်စပ်မှာလှုပ်ရှားနေတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ပြည်ဝင်ခွင့်အပါဝင်ငွေကြေးကိစ္စတွေဒါတွေကိုတရုတ်အစိုးရရဲ့ထိန်းချုပ်မှုနဲ့ဆောင်ရွက်နိုင်တယ်လို့တပ်မတော်ဘက်ကမြင်ကြောင်းနိုင်ငံရေးလေးလာသူတွေကပြောပါတယ်။ဒီအခြေအနေပေါ်မှာတရုတ်အစိုးရကိုတပ်မတော်ဘက်ကတွဲဝိုက်ပြီးပြောလာတာဖြစ်နိုင်ကြောင်းသတင်းစာဆေးရာကိုတိရသွေးကသုံးသပ်ထားပါတယ်။တရုတ်နို
င်ငံကလည်းဒီဘက်ကထောက်ထားကြလေးရှိတယ်ပြည့်တယ်မပြောနဲ့အခြေအနေပိုင်းကိုတွဲဝိုက်ပြီးတော့ပြောလာတဲ့ကိစ္စရှိတယ်။ဒါဆိုလည်းကိုယ်မျိုးမျိုးအောင်လည်းပြောရဲဆိုတော့ဖွဲ့ပြီးဆိုတဲ့ကိစ္စတော့ဒါတော့ငါကဝေဝါရကတော့ဘာလို့တော့နောက်ပိုင်းမှာမရှိသေးဘူး။ဒါကပြောရတယ်လေ။ကိုကိုပူတွဲပြီးတော့ကျွန်တော်တို့ဟိုလုတ်ခလုတ်နိုင်တဲ့ပုံစံလေးကိုရှိတာပေါ့နော်။ဆိုတော့ဟိုဒီမောင်မောင်ကပြောလာဝါဝင်ပြောလာနောက်တခြားအဖွဲ့ကြီးကပြောလာဆင်းသားပြရှိတယ်။တို့တော်လည်းတေးကြတာတခုကတော့သူကြီးတကုံတော့ဟိုပတ်သက်နေတာတော့ပြင်ကြတာပေါ့နော်။ဘာလို့လဲဆိုတော့ဒီမြေကြီးနဲ့ပတ်သက်ပြီးတော့ဟိုစိုက်ပွဲကြီးအများကြီးတွေ့လို့ဆင်းလို့နေအောင်တစ်ခါမှဘလောက်ကူရည်လဲဆိုတာမသိတာပေါ့။မြေကြီးနဲ့ပတ်သက်လို့ရှိရှိတော့ဒီနိုင်ငံတော်ကျွန်တော်တို့ဒီဘောအဖွဲ့ပြီးရပါတော့ဒီ CNL တွေနဲ့ AA ပေါ်မှာနိုင်ငံရေးချိုးယူပေါ့မှာသူတို့တွေချက်ပြီးတော့ကြိုးထုတ်နေရရှိတယ်အားပေးရရှိတာပေါ့နော်ဆက်မအောင်အေးတော့ကိုကူညီမနေဘူးလားဆိုတော့လည်းဆက်ပြောနေနေထားရှိတာ ူမှတော့ဒီချိန်မှာတော့ဖွဲ့စည်းနိုင်တယ်ရောနိုင်ငံနေမျိုးရောပြောပါမလို့
အစိုးရတတ်မတော်လက်နက်ကင်သုံးပွင့်ဆိုင်တွေ့ဆုံပွဲတွေကိုလည်းတရုတ်နိုင်ငံရဲ့စီစဉ်မှုနဲ့ပြီးခဲ့တဲ့2019ရဲ့မှာအချိန်ချင်းပြုလုပ်ခဲ့ပါတယ်တရုတ်အစိုးရကတော့မြန်မာပြည်တွင်းရေးမှာဝင်ရောက်မဖတ်ဆွဘူးဆိုတာအချိန်ချင်းညင်းဆိုထားပါတယ်ကျွန်တော်ကတော့အစောထပ်ပါ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်တမရစစ်ကြောင်းရဲ့ပြေကမှုကြောင့်ကြေးရွာသားသူတိတ်ဆုံးခဲ့တဲ့ဖြစ်စဉ်ကိုစုံစမ်းစစ်ဆေးပေးဖို့ကြောင်မဲမြို့နယ်လွှတ်တော်ကိုယ်စားလှယ်တွေကနေမြန်မာနိုင်ငံမျိုးတာလူခွေးရေးကော်မရှင်ထံတိုင်ညာထားတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ဇွန်လကုန်ပိုင်းမှာကြောင်မဲမြို့နယ်တွင်မြန်မာစစ်တပ်နဲ့တောင်ပိုင်းရှမ်းပြည်တမရ RCSS SSA ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးဟဲဂွီကြေးရွာအုပ်စုပန်ကြံကြေးရွာတွင်မှတမရစစ်ကြောင်းဝင်ရောက်လာပြီးတော့ရွာသားတွေကိုပြစ်ခတ်တဲ့ဖြစ်စဉ်ပေါ်မှာမြန်မာနိုင်ငံမျိုးသားလူခွေးရေးကော်မရှင်ဆံတန်ကြားထားတယ်လို့ကြောင်မဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညာကပြောပါတယ်
။အဲ28ရက်နေ့မှာမြန်မာတို့ကတန်ကြံရွာကိုရောက်လာတဲ့ချိန်လူသုံးဦးကဆရာမနားနေဆောင်ပေါ့ဆရာမရဲ့အိတ်ကတာဝန်ကျောင်းဆောင်ထဲမှာတော့ပုံးတော့ပေါ့နော်။ပုံးတဲ့ချိန်မှာစစ်တပ်ကတကားဖြစ်ပြီးတော့တွေ့တဲ့ချိန်မှာလူစုဆိုတဲ့လူကိုတစ်ချက်ပြစ်လိုက်တယ်။သူကခပ်ပြေးတဲ့ချိန်မှာနောက်တစ်ချက်ပြစ်လိုက်တော့သူကအဲ့ဒီမှာပြီးတော့တော့နော်နောက်တူတော့တင်ပါတန်ရာရတယ်တင်ပါမှာဖြစ်ရဲ့ဥစ္စာအမျိုးသမီးဒါအဲ့ဒါနဲ့ပတ်သက်ပြီးတော့မှဆက်ဆိုချက်လေးကျွန်တော်တို့ရဲ့မြေပြင်ပြေးရှိချက်လေးကြတော့ဒါတွေကတော်တော်လေးကိုလက်လွတ်ဆက်ပြီးပြစ်တက်လိုက်တာပေါ့နော်ဒါတွေကမဖြစ်တဲ့အရာပေါ့တန်ကြာရပြင်းဖြစ်သွားတယ်ကြာလူခင်းကော်မရှင်ကတော့ဆက်တယ်ပြီးတော့မြေပြင်စားတော့ရောက်တယ်ပြီးအဲ့ဒီကာကွယ်ဌာနအနေပြီးတော့ကျွန်တော်တို့အထက်တကြီးကိုတင်ပြပြီးတော့ဆက်လက်ဆောင်ရွက်ပေးမယ်လို့ပြောလာတာပေါ့နော်
အစိုးရတမရောဟာဇွန်လ29ရက်နေ့တုန်းကကြောင်မဲမြို့နယ်ဟိုင်းကွေးကျွော်ရအုပ်စုပန်ကြံရွာထဲဝင်လာပြီးအိမ်ထဲပုံနေတဲ့လုံစုကိုပြစ်ဒတ်ခဲ့တယ်လို့လုံစုရဲ့မိသားစုဝင်တို့ကရှမ်းပါတာနဲ့ပြောပါတယ
်ကျော်ရဲကိုဝင်လာတဲ့နဲ့လမ်းမှာတွေ့တဲ့ဟာတွေကိုကံကြောက်ဆဲဆိုပြီးတော့ဝင်လာတာကျမတို့ပုံနေတဲ့အိမ်ထဲကိုဝင်လာတဲ့နဲ့တကားသွားဖွင့်ပေးတဲ့လုံစုကဘာမှမမဲပဲနဲ့ပြစ်တက်လိုက်တယ်လုံစုလည်းအိမ်ပြင်ထွက်ပြေးတာ3-4လမ်းလောက်ပဲရှိသေးတယ်နှစ်ချက်ထပ်ပြေးလိုက်တာလုံစုလည်းအမှပွေးချင်းပြီးတည်သွားတယ်
တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့မြမသမတော်ကလည်းအကြောင်းမဲ့ပြစ်တက်တဲ့ဖြစ်စဉ်အတွက်ကြောင်မဲမျိုးနဲ့လှုပ်တော်တီးတီးကကိုစလေ၄ဦးကနေမြန်မာနိုင်ငံမျိုးတာလူကူရေးကော်မရှင်ထံမှတန်ကြားထားတာပါလက်ရှိတိုင်းဒေသတွေမှာလူခွေးရေးချိုးဖောက်ခံရတဲ့ဖြစ်စဉ်မှာမြန်မာနိုင်ငံမျိုးသားလူခွေးရေးကော်မရှင်ကင်တွယ်နေမှုနဲ့ပတ်သက်ပြီးသိရှိဖို့အဖွဲ့ပြည်ရေးစုခွေးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းပြည်နယ်ပါဝင်တိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပြိပခတွေမှာအရသားတွေပေါ်ပြင်းမထားတိုက်ခိုက်နေတဲ့အပေါ်မှာပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညာကအခုလိုသုံးသပ်ပါတယ်
။သုံးသပ်ရတာကတော့တိုက်ပွဲတွေကအရက်သားတွေပြစ်မှတ်ပြရတဲ့တိုက်ပွဲကသတင်းထက်လို့ကောင်းအောင်ပေါ့နော်။ပြီးတော့မှလူကြီးတွေအဲဒီဝင်ရဆိုင်ဖို့ဆင်းရဲလာအောင်အဲ့လိုမျိုးပုံစံအတုံးချတဲ့ပုံစံရအောင်တခါလေတန်လျာချိမိတယ်ပေါ့နော်။အမှန်တိုင်းဆိုလို့အချက်သေးစားလေရဆိုအရက်သားကိုထိခိုက်စရာအကြောင်းမရှိဘူးသူက
။စီရပြိပကဖြစ်စဉ်မှာအရက်သားတွေထိခိုက်မှုများလာရင်ငင်းချမ်းရေးဆွေးနွေးမြန်ဆန်ဖို့အတုံးချတာဖြစ်တယ်လို့သူကဆိုပါတယ်။တောင်ပိုင်းရှမ်းပြည်တမတော် RCSSSA ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူထားတဲ့ဖွဲ့ဖြစ်ပေမဲ့မြန်မာစစ်တပ်နဲ့တော့မကြာခဏတိုက်ပွဲဖြစ်ပွားနေပြီးသူ့ဖက်ကိုယ့်ဖက်စာချုပ်ပါချက်တွေကိုချိုးပေါက်ကြောင်းအပြန်အလှန်ဆွဲချက်တင်နေကြပါတယ်။ကြောင်မဲမျိုးနဲ့တွင် RCSSSA ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းတမတော်ဘက်က VOA ကိုအတည်ပြုပြောဆိုခဲ့ပေမဲ့လူသေးဆုံးတဲ့အထိဖြစ်ပွားတာကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။တိုက်ပွဲဖြစ်ပွားခဲ့တဲ့ဇွန်လ29 28 29ရက်နေ့တွေမှာဖူဖိုင်းဟဲဟွေပန်ကြံကျင်းနယ်နောက်ဖာစတဲ့ရွာရှိရွာကရွာသား900ကျော်ဟာလဲနောင်ပိန်တိုက်နယ်ရွာမှာရှိတဲ့အောင်ထမယုံနဲ့ဗန်လော့ဖုန်ကြီးကျောင်းတွေမှာစစ်ဆောင်နေကြရပြီးတိုက်ပွဲငြိမ်သက်သွားတဲ့ဇွန်လဇန်းမှာတော့နေရရင်းကိုပြန်သွားခဲ့ကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကန်တပ်ဖွဲ့တွေဖြစ်တဲ့တန်မြူရာလူမျိုးရေးတပ်မတော် TNLA ကချင်လွတ်လပ်ရေးတပ်မတော် KIA ရှမ်းပြည်သူသက်ရေးပါတီ SSPP SSA ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA ကိုကတာဖွဲ့သူနဲ့ထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံကတရားမဝင်အလုပ်လက်မဲ့မြန်မာလူသမားများနေရတင်လိုက်ရေးမြန်မာနိုင်ငံတိုင်းဝန်ကြီးဌာနကစီစဉ်ဆောင်ရွက်နေတာနှစ်ပတ်ကြာလာပြီမို့ပုံဝင်ဆောင်နေတဲ့တက်မိုင်မကောင်းသူတွေအတွက်အမြန်ဆုံးစီစဉ်ဆောင်ရွက်ပေးစီလိုကြောင်းလူမှုရေးအသင်းဖွဲ့တွေကမြစ်တိုင်မြစ်ခံတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်။ဒီမှာအေးပါပါ။မလေးရှားနိုင်ငံမှာ COVID-19 ကိုယ်ရောဂါဖြစ်နေတဲ့အလုပ်လက်မဲ့ဖြစ်နေတာတွေကြောင့် နေရခင်ကြီးနေကြတဲ့မြန်မာနိုင်ငံသားတွေထဲမှာတရားဝင်ကတရားမဝင်နေထိုင်သူတွေကပါဝင်နေတာပါပြီးခဲ့တဲ့လကတော့မြန်မာနိုင်ငံသား၈ဦးဟာသတင်းသက်သုံးပတ်အတွင်းမိမိကိုယ်ကိုအဆုံးရှုံးမှုတွေရှိလာတာကြောင့်တရားမဝင်မြန်မာနိုင်ငံသားများနေရတဲ့နိုင်ငံကိုမြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနဘက်ကနေမလေးရှားတံတက်ကိုခေါ်ယူဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။လက်ရှိမှာလူမှုရေးအသေးအဖွဲ့တွေနဲ့ဆက်သွယ်ပြီးနေရတဲ့ပြည်သူတွေထောင်ပန်းလောက်ရှိနေတာမို့ဒီကိစ္စကိုအမြန်ဆုံးဆောင်ရွက်ပေးစီခြင်းကြောင့်မလေးရှားနိုင်ငံလူမှုကွန်ရက်အဖွဲ့ဥက္ကဋ္ဌဦးဆောင်ဝင်းကတော့အခုလိုပြောပြပါရစေ။မြန်မာတိုင်
းဝန်ကဖော်ပြလာပါဒီတရားဝင်ကျွန်တော်လူတွေပေါ်ရေးပြီးတော့ပိုင်ပေါ်နေလို့ပြနေတယ်ဖြစ်ပြီးလို့ရှိရင်ကြီးပြရနေပြောပို့လို့ရတယ်ဆိုပြီးတရားဝင်ကြီးလာခဲ့တယ်ဒါပေမဲ့အခုဒီကိစ္စကိုစီမံပိုင်ကပို့လာရောဒီကကောင်းနေကြမှာရေးမကောင်းတဲ့လူတွေအတွက်ကျွန်တော်ပြန်ဆောင်ရွက်ဆောင်ရတာလည်းရက်ပြာရက်ပြာဒီကြာနေတဲ့ရက်ဒီအသေးမှာပဲဘယ်လိုဆောင်ရွက်ကြည့်ရလဲတနည်းနည်းကျွန်တော်လည်းဒီစီပေါ်တဲ့ရက်ပြာကြီးလာတယ်ပေါ့ဒီနောက်တစ်ခုကဒီကြာမှာရေးမကောင်းတဲ့လူတွေကိုစူးတယ်ပို့စူးတဲ့အတွက်ကြောင့်
လူမင်းရဲ့ဘုတ်တွေမလေးရှားနိုင်ငံမြန်မာတိုင်ရုံးကတိုင်ယာရှိတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူးမလေးရှားနိုင်ငံမြန်မာတိုင်ရုံးကိုပူဇော်ပြုပြီးခင်းသရေစကန်တွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမမောင်ကတော့လောလောဆယ်ရှိတော့မြန်မာတွေနေရတဲ့နိုင်ငံကမလေးရှားအစိုးရပေါ်မှာမူတည်တယ်ဆိုပြီးကြေညာသွားပါတယ
်ဒီကကျွန်တော်နောက်ဘက်ကရုံးသွားမယ်ကျွန်တော်လက်ပွေနေနေကျွန်တော်တို့နာမည်တွေကျွန်တော်ရဲ့ဒီကိုရေးအချက်လက်တွေပေါ့နော်အကုန်လုံးတို့ယူသားမယ်ဒီကျွန်တော်တို့ blending ပြင်မယ်ပြီးပြီဆိုတာလည်းကျွန်တော်တို့ special pass ဆိုပြီးတော့ကျွန်တော်တို့ဟိုကတော့အထူးဖြတ်တန်းဆင်းပါတော့အဲ့ဒါကိုကျွန်တော်တို့ဟိုပေးလိုက်နေတယ်ဟိုထုတ်ပေးလိုက်နေတယ်ပေါ့နော်အဲ့ဒါမှကျွန်တော်တို့ကဒီနိုင်ငံနဲ့ဆော့ပါပုံရှိတာဆိုတော့အဲ့လိုမျိုး special pass လုပ်ဖို့တက်ကိုကျွန်တော်ကဒဏ်ကြီးပေးရရင်တော့လည်းကောင်းတာမဟုတ်ဒဏ်ကြီးမပေးရတော့လည်းကောင်းဒါကသူတို့ရဲ့ဆုံးဖြတ်ချက်ပုံပါမို့ပြီးတော့ကျွန်တော်ကလောတဲ့ဟိုဘာမှတော့အကြမပြောနိုင်သေးတာဟိုမြန်မာတမန်ကြီးတွေနဲ့ဒီပတ်ကမလေးရှားလာဝကကြီးခဲ့နေတယ်ကျွန်တော်ကို call ကိုတော့ပို့တွေ့ဆုံလာရှိတယ်။နောက်ပြီးတော့မြန်မာပြည်ပိုင်းကလည်းဒီဘက်ကဟိုဘယ်လိုပြောပေါ့တာဝန်ရှိတဲ့လူကြီးတွေနဲ့ချိတ်ဆက်လုပ်နေကြရတယ်ရှိပါတယ်ဗျ
။မလေးရှားနိုင်ငံမှာတရားဝင်ကတရားမဝင်ပါမြန်မာလူသမားငားသိမ့်တဲ့မနယ်လှုပ်လှုပ်ကြိုက်နေကြတာဖြစ်ပြီးတရားမဝင်အလုပ်လုပ်နေသူတွေကသုံးသိမ့်တဲ့မနယ်ရှိနေတာပါ။ COVID-19 အရေးပေါ်ကာလမှာမလေးရှားမှာအဖမ်းဆီးတွေများနေတာရဲ့အလုပ်ကလုပ်ဖို့အတွက်ခွင့်လန်းတွေမရှိတာတွေရဲ့ကြောင့်မြန်မာနိုင်ငံသားတချို့ဟာနေရပြန်ကြဖို့ဆုံးဖြတ်လာကြတာဖြစ်ပါရဲ့ဒီမှာမအေးမှာထိုင်းမြန်မာနယ်ကတည်းကတင်ပြဖို့နေတာပ
ါ COVID-19 ရောဂါပိုးကူးဆက်ခံရတဲ့အကြောင်းကြေညာထားတဲ့မြန်မာစပုံးလို့နာမည်ကြီးတဲ့ကချင်တိုင်းရင်းသား One Championship ရဲ့နှစ်ထပ်ကွန်းရွှေကပတ်ဆုရှင်အောင်လာအန်ဆန်ကသူ့ကျမ်းမာတဲ့အကြောင်းနဲ့နောင်ရှင်ပြိုင်မဲ့ပွဲတွေအတွက်မစိုးရိမ်ဘူးသူ့အားပေးတဲ့ဘိသက်တွေကို VOA မြန်မာပိုင်းစီစဉ်ကတင်ပြပါတယ်သူ့ကို Zoom ကနေတင်ကျွန်တော်ဆက်သွယ်မေးမြန်းခဲ့တာပါကျွန်တော်ဒိတ်ထိုင်ဦးပါသူမှာယောဂကုသနိုင်တဲ့လက္ခဏာတွေ့ရတာကြောင့်သွားပြီးစစ်ဆေးဆန်းသပ်ရင်းပိုကုသတာကိုတွေ့ရတယ်လို့အခုလိုစာရှင်းပြပါတယ်
။ဟုတ်လက္ခဏာရှိရပါတော့ဒီခုကဘာလဲဖြစ်လဲဆိုတော့ကျွန်တော်ရဲ့ဟိုကျွန်တော်ရဲ့အမပေါ့နော်ကျွန်တော်အမအကြီးက Arizona မှာသူဖြစ်တော့သူရဲ့ symptom COVID symptom ကဘာဖြစ်လဲဆိုတော့သူကကိုယ်ခန္ဓာ H ရှိအောင်နော်နည်းနည်းနာတယ်နာချင်တာရှိရဲ့အဲ့ဒါပြီးတော့အသက်လည်းဝဝရှိလို့မရဘူးရှိရဲ့အဲ့ဒါပြီးတော့အော်အပြားလည်းနည်းနည်းရှိရဲ့အဲ့ဒါပေါ့နော်အဲ့ဒီ symptom တွေရှိရဲ့ပေါ့ COVID-19 ဆိုတော့အဲ့တော့ကျွန်တော်ကဟိုဒီ weekend မှာကျွန်တော်ရဲ့ symptom လည်းမျိုး symptom တွေဖြစ်တယ်အဲ့ဒါပြီး Monday မှာဖြစ်တော့ကျွန်တော်ဆေးသွာစစ်လိုက်ရပေါ့နော်ကျွန်တော်နှာခေါင်းမှာသူတို့ရဲ့ swab တဲ့အဲ့ဒီဆေးစစ်ပြီးတော့မနေ့မှာ result တွေ့ရတယ် result ကဘာဖြစ်လဲဆိုကျွန်တော်ရဲ့ COVID-19 ဖြစ်တယ်ဆိုတော့ကျွန်တော်ရဲ့အဲ့ဒီဟို COVID-19 positive ဖြစ်တယ်ဆိုတော့ result မနေ့ရ
အော်ဒီမောမနဲ့တူတယ်အ
ော်ဒီမောအခုမောဖလော်ရီဒါမှာ
ဖလော်ရီဒါသူတို့စမ်းသပ်ရေးနေရာမှာသွားပြီးတော့စမ်းသပ်တာ
ဟုတ်ကဲ့
ဆက်သပ်သူဘယ်လောက်ကြာလဲခင်ဗျာစမ်းသပ်တဲ့သူပေါ့
စမ်းသပ်တဲ့အချိန်ကမကြာပါဘူးအာမိနစ်ပိုင်းပါလဲနော်သူတို့ရဲ့ဟိုနှာခေါင်းမှာ swab လို့အာခဏလေးပါပဲဒါမဲ့ဟိုအဲ့ဒီ result က3ရက်ကြာ Okay. ဒီဆိုရောက်တော့3ရက်ကြာတယ် Okay.
အဲ့တော့အခုဒီ COVID-19 ရောဂါ positive ဖြစ်တဲ့ကူးစက်နေတဲ့လူကိုယ့်ကိုသိတဲ့ခါကျတော့တို့ဘာလီစီစဉ်ထားလဲဘယ်လိုဆက်ပြီးတော့နေထိုင်မို့တို့ပြောပါလိမ့်ခင်ဗျ။
အခု quarantine လုပ်ခံကြောင်းဟို14ရက်အိမ်မှာပဲနေခံတယ်။အမေတို့ချမ်းဘာမှမပြေပါဘူး
။တို့ဒီဆေးတွေဘာလီစားဖို့ပြုဖို့
ဘာမှမပြေပါဘူး
။အမေမပြောဘူးမိသားစုကကျန်တဲ့ကလေးတယောက်ရှိနေတူတယ်လားကုမီလေးတွေ
။ကလေးရန်ကျမ်းပါပဲအမျိုးသမီးလည်းကျမ်းပါပဲအားလုံးကျမ်းပါပဲ။
ကလေးတွေကတော့သူတို့ဘာမှသွားပြီးတော့ထိခိုက်မှုမရှိဘူး။မရှိဘူ
း
။အဲ့တော့ဖလော်ရီဒါမှာသွားပြီးတော့ခုဒီ positive ဖြစ်တဲ့ဆိုတော့သိတယ်ဒီကူးစက်တယ်ဆိုတော့ပြည့်ရဆိုဘယ်ကနေစကူးတယ်လို့ကိုယ်ကိုထင်လဲ
။အတိအကျလည်းမသိဘူးပေါ့နော်ကျွန်တော်လည
်းဟုတ်ကဲ့
Florida the hotspot တဲ့မှာ Florida ပါတယ်။ဟုတ်ကဲ့ကျွန်တော်အမ Arizona မှာနေတယ်သူလည်းဖြစ်တယ်နော်ဒီ US မှာသူနေနေဖြစ်နေပါတော့ဒါပေမဲ့ဖြစ်တာကလည်းဘာဖြစ်လဲဆိုတော့ဟို testing လုပ်ချင်မှတည်ရဲ့ကျွန်တော်အကေကျွန်တော်မသိဘူးဆိုတော့ကျွန်တော်လည်း test မလုပ်ဘူးဆိုတော့ကျွန်တော်ကကိုယ့်အနေကိုကျန်းမာပဲဆင်နေပါဘောနော
်ဟုတ်ကဲ
့ Okay အခုတော့ဆက်အခုပြန်ကျန်းမာလာတယ်လေနော်မနေ့စနေတော့နည်းနည်းဖျားတယ
်ချောင်းတွေပါကြီးဆိုးလာမဆိုးဘူးနားဆ
င်းတယ်ချောင်းတွေကမဆိုးဒါပေမဲ့အသက်ရှူကကောင်းမွားကျွန်တော်အရင်က allergy လို့ထင်တယ
်ဟုတ်ကဲ
့အဲ့ဒါအဖျားနဲ့နည်းနည်းပဲ69.9%ပဲ
အခုတော့ပုံမှန်ပဲအခုတော့နေကောင်းတယ်စားရတော့တာရောစားရတော့တာစားရတော့တာရောပုံမှန်
တိတ်ရောမဟုတ်ဘူးဒါပေမဲ့စားပါတယ်ကျွန်တော
်ဟုတ်ကဲ့ကျ
ူးစားစားပါတယ်ဟုတ်ကဲ့
အခုလို့ဥမာ COVID-19 ရောဂါဥမာကူးစက်တယ်ပေါ့လေတိတ်ပြီးတော့ပြင်းပြထန်ထန်ကြီးတော့မဟုတ်ဘူးကိုအလားအစံကဘယ်တော့ထပ်ပြီးတော့ကျွန်တော်တို့ဒီပြိုင်ပွဲလေးရှိပြီ
သူတို့ပြောတာဟိုနောက်လာပေါ့နောက်လာပိုင်းမှာရှိမှာလို့ပြော
တယ်နောက်လာပိုင်းမှာပြိုင်ပွဲရှိတယ်ဟု
တ်ကဲ့ဟုတ်ကဲ့
အဲ့တော့နောက်လာပိုင်းကဘယ်မှာပြန်ရမှာလဲခင်ဗျ
အတိအကျမသိသေးဘူး schedule အတိအကျမသိသေးဘူးဟုတ်ကဲ့
တကယ်လို့နောက်လာပြန်ဘွဲအတွက်ပေါ်တော့မထိခိုက်နိုင်ဘူးလားလေ့ကျင့်ခန်းလုပ်တာတွေဘာတွေ
အာမထိခိုက်ပါဘူးလို့ဆိုတော့ကောင်းမှုမှချိန်သား training camp ကောင်းမှုဝင်သားဟို January July January February လာရင်ကျွန်တော်ကောင်းမှု training camp ဝင်သားဆိုတော့အခုကိုခန္ဓာ fit ဖြစ်နေတယ်ကစားလို့လည်းတကယ်ဆိုကစားမယ်ဆိုကောင်းမှုကစားရတယ်အခုဒီနှစ်ပတ်ဟို quarantine လို့ရတဲ့အချိန်မှာကျွန်တော်ကောင်းမှုမနားအောင်ဘောတော့ဘာလို့လဲဆိုကျွန်တော်နင်းနားဆာနင်းနားဘူးကျွန်တော်အတွက်အရင်ကြီးချီအခုတော့ဆရာ
ဟုတ်ကဲ့ဆ
ရာကျွန်တော်6လတော့ကောင်းမှုချိန်လို့ထားခဲ့
ဒီမြန်မာပြည်သူတွေကိုအားပေးကြတဲ့မြန်မာပြည်သူတွေကိုသူတို့လည်းဒီ COVID-19 နဲ့ဒီယောဂကာကွယ်ရေးအတွက်အရေးကြီးတဲ့အချိန်မှာပဲအရေးကြီးတဲ့အချိန်မှာကိုကဒီစန္ဒမူနာထားတဲ့လူတယောက်အနေနဲ့အခုလိုယောဂကူးစက်တယ်ပေါ့သူတို့ဘယ်လိုအမှားစကားပြောချင်ပါလဲခင်ဗျဒီယောဂကာကွယ်ရေးနဲ့ပတ်သက်လို့
ဒီယောဂတကယ်ဖြစ်တဲ့ယောဂဖြစ်ပါတယ်เนาะကာကွယ်ဖို့အရင်ရေးချည်အဲ့ဒီကျွန်တော်လည်းကျွန်တော်အခု test positive လို့တော့ကျွန်တော် positive ဖြစ်တယ် positive ဖြစ်တော့ကျွန်တော်နဲ့ကျွန်တော်မိသားစုကနောက်ပတ်ကကျွန်တော်အပြင်မသွားတော့ဘူးကိုယ့်အနေကို quarantine လုပ်မယ်အိမ်မှာပဲအဲ့ဒီအချိန်မှာကျွန်တော်ကောင်းမွန်ရ exercise လုပ်မယ်အိမ်မှာပဲ exercise လုပ်မယ်ကျန်းမာရေးကိုကျွန်တော်ကောင်းမွန်ကြည့်မှာပေါ့နော်ပြိတ္တတွေအထူးအရန်ကျေးဇူးတင်တယ်ဒီ COVID-19 ကတကယ် virus ဖြစ်တယ်ဒါပေမဲ့ကျွန်တော်ကအဲ့လောက်ကြီးလဲကြောက်စရာမလိုဘူးနော
်ဟုတ်ဒီလိုဟုတ်ကဲ့ဒီလိုကူးစက်မှုကြောင့်ပြိုင်ပွဲတွေလာမဲ့ပြိုင်ပွဲတွေမှာထိခိုက်မှာစိုးရိမ်မဲ့ပြိတ္တတွေရောသူတို့ဘာလို့မာကျင်ပါလဲခင်ဗျာဘာပြောချင်ပါလဲ
ဟုတ်ကဲ့မစိုးရိမ်စရာမလိုပါကျွန်တော်ကောင်းမွန်ပြင်ဆင်ခဲ့ရောဒီဟိုပွဲအတွက်ဆိုကောင်းမွန်ပြင်ဆင်ဒါပြီးအခုကဟိုနှစ်ပတ်ဒီအချိန်နဲ့ဒီအချိန်ကိုယူပြီးတော့ကျွန်တော်ကောင်းမှုနားတယ်နားပြီးတော့တကယ်အကျိသာနောက်လာမှသာပွဲကစားလို့ရမှဆိုတော့ကျွန်တော်ကောင်းမှုစား
ဟုတ်ကဲ့ကောလာဆန်ကျေးဇူးတင်ပါတယ်ခင်ဗျအခုလိုကျွန်တော်တို့ဗီဒီယိုကိုအချိန်ပေးပြီးတော့ဖြေပေးတာနားလေအနားယူပါဦးအမြဲတမ်းသက်သာပျောက်ကင်းပါစေကျွန်တော်ဆုတောင်းပါတယ်ကျေးဇူးတော
်ဟုတ်ကဲ့အားလုံးကျေးဇူးပ
ါအခုဆက်လက်ပြီးတပတ်မီဒီယာထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုမူရင်းအပေါ်မှာဖော်ပြလိုပါတယ်ကျွန်တော်ကျော်စံသားပါChina supplying weapons to a armed group to weaken India and Myanmar. တရုတ်ဟာအိန္ဒိယနဲ့မြန်မာကိုအားပြော့စေဖို့အတွက် AA လက်နက်ကိုင်အဖွဲ့ကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့နေခြင်းဆိုတဲ့ကြောင်းစီနဲ့ cashnews.com မှာရေးထားတာကိုကြည့်ကြအောင်ပါ။တရုတ်ဟာမြန်မာနိုင်ငံနဲ့အိန္ဒိယအပေါ်ဖိအားပေးဈေးစစ်နိုင်ဖို့အတွက်မြန်မာအစိုးရအကြမ်းဖက်အုပ်စုလိုသတ်မှတ်ထားတဲ့ AA ရခိုင်တပ်ဖွဲ့ကိုရန်ပုံငွေနဲ့အစင်းမြင့်လက်နက်တွေထောက်ပံ့နေတယ်လို့စာထားပါတယ်။အစ်စ်တော်အားချက်မှာအတွေ့အကြုံများတဲ့စီရေးသတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့ ဒီရဲ့ကျန်းပြင်း 95 ခန့်ကျော်ရမွေရိုတရုတ်ကထပ်ပတ်နေတဲ့မန်ဖက်စ်လို့ခေါ်တဲ့တယောက်တည်းသေယူပြစ်ခတ်နိုင်တဲ့မြေပြင်ကဝဟင်ပြစ်လေကြောင်းကာကွယ်ရေးလက်နက် 50 လောက်အီရုလက်ထက်မှာရှိနေတယ်လို့ဆိုပါတယ်ဒီညမှာတရုတ်ရဲ့မဟာဗျူဟာကတော့အိန္ဒိယမြန်မာနယ်စပ်အထိသူတို့ရဲ့ဩဇာတူးထက်နိုင်ရေးပဲဖြစ်ပါတယ်အီရုဒီလိုထပ်ပတ်နေတာဟာမြန်မာနိုင်ငံတွင်အိန္ဒိယကပြုလုပ်နေတဲ့ စီးပွားရေးလုပ်ငန်းတွေတည်ဆောက်ရေးလုပ်ငန်းတွေကိုဟန်တာရနေရာမှာလုံးဝထိရောက်မှုရှိတယ်လို့လည်းဖော်ပြထားပါတယ်။ဒေသတွင်းသံတမန်တို့ကတော့အေးအပါဝင်မြန်မာနိုင်ငံကလက်နက်ကိုင်အုပ်စုခုနှစ်ခုကိုတရုတ်ကလက်နက်တွေထောက်ပံ့နေတယ်။တရုတ်ရဲ့ရည်မှန်းချက်ကတော့မြန်မာပြည်ကိုအင်အား
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးခန္ဓာကိုကျမခင်မြွေထွေးကတင်ဆက်ပေးပါမယ်။ကမ္ဘာထံကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ကြုံတွေ့နေရတဲ့ကာလမှာမြန်မာနိုင်ငံအတွင်းမှာလည်းဆက်ယုံလှုပ်ယုံနေအများပြားပိတ်ပစ်လိုက်ရပြီးအလုပ်သမားတွေထောင်ပေါင်းချီအလုပ်လက်မဲ့ဖြစ်ခဲ့ကြရပါတယ်။လုပ်ငန်းတွေပြန်လည်ဖွင့်လှစ်လာတဲ့ဆိုပေမဲ့လည်းအရင်ကလိုပုံမှန်အခြေအနေကိုတော့ပြန်မရောက်သေးပါဘူး။အလုပ်ပြန်ဆင်းခွင့်မရကြသေးတဲ့အလုပ်သမားတွေအများပြားရှိနေဆဲဖြစ်ပြီးပြန်ဆင်းခွင့်ရတဲ့သူတွေအထက်မှာလည်းရောဂါကူးစက်မှုအန္တရာယ်စိုးရိမ်မှုတွေနဲ့အကျက်တဲ့အခက်အခဲတွေကတော့ကြုံနေရဆဲပါ။ဒီလိုဆက်ရုံဝန်ထမ်းတွေထဲမှာအမျိုးသမီးတွေအများစုပါပါတယ်။ဒါကြောင့် COVID-19 ကာလအတွင်းမိသားစုစားဝတ်နေရေးအတွက်ရုန်းကန်လှုပ်ရှားရှင်သန်နေကြတဲ့အမျိုးသမီးဆက်ယုံလူ့သမားတချို့ပြောပြတဲ့သူတို့ရဲ့အထွေအကြုံတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင
ကာလမှာတော့လူသမားတွေအနေနဲ့တော်တော်အကျက်ခက်ခဲဦးစိုက်ရောက်တဲ့ကာလမျိုးဖြစ်နေတာပေါ့နော်ဟိုတာမန်အခြေအနေနဲ့မတူတဲ့အခြေအနေတစ်ခုကိုရင်ဆိုင်နေရတယ်ညီမမမဟုတ်ဘူးတခြားလူသမားတွေခုံတော့ရောဒီနေ့ငါရောအလုပ်ပြုတ်မလဲဒီကိုဗစ်ကရောဒီနေ့ပြီးမလဲကိုဗစ်မပြီးနေတာကာလပတ်လုံးမှာအလုပ်သမားတွေကအလုပ်လက်မဲ့ဦးဒီနေ့မဟုတ်မနက်ခင်းအလုပ်လက်မဲ့ပုံမျိုးရောက်ရတော့မယ်အခြေအန
ဆက်ယုံမှာအလုံးလုံးနေတဲ့မသက်ထားဆွေပြောပြသွားတာပါမသက်ထားဆွေဟာ COVID-19 ကူးစက်မှုတွေမဖြစ်ခင်တုန်းကတော့အလုံးရှင်အလုံးသမားပြဿနာတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဖူးရင်အထည်ချုပ်ဆက်ယုံမှာအလုံးလုံးခဲ့တဲ့သူပါလက်ရှိမှာဖူးရင်အလုံးသမားတမကဥက္ကဋ္ဌအဖြစ်တာဝန်ယူထားဆဲဖြစ်တယ်လို့ဗမာတိုင်းရလုံးဆိုင်ရာအလုံးသမားအဖွဲ့ဗဟုအလုံးမှုဆောင်တယောက်လည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြီးခဲ့တဲ့မတ်လတည်းအထည်ချုပ်လုပ်ငန်းတွေအပါအဝင်စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်ခဲ့ရတာမှအလုပ်သမားတွေအများအပြားနေချင်းညချင်းအလုပ်လက်မဲ့ဖြစ်ခဲ့ရပါတယ်။နောက်ပိုင်းကူးစက်မှုတွေကျဆင်းလာတဲ့အတွက်လုပ်ငန်းတွေပြန်လည်စတင်လာကြပြီမဲ့လို့ကူးစက်မှုတွေရှိနေစေကာလဖြစ်တာမို့ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုအသေးချာလိုက်နာဖို့ကတော့အရေးကြီးနေသေးတဲ့အချိန်ပဲဖြစ်ပါတယ်။ဒါပေမဲ့စက်ယုံတွေဟာညွှန်ကြားချက်တွေကိုလိုက်ပါဆောင်ရွက်တာအားနည်းတယ်လို့ဒီပေါ်မှာသက်ဆိုင်ရာစုရဌာနတွေကလည်းအရေးယူကြိုင်တွေဆောင်ရွက်တာမရှိလို့အလုပ်သမားတွေအထက်ကတော့စူးရိမ်မှုတွေနဲ့အလုပ်လုပ်နေကြရတယ်လို့မသက်ထားဆွေကပြောပါတယ်
ဒီယောဂအခြေအနေနဲ့ပတ်သက်ပြီးတော့စက်ုံလုံယုံနေဦးညွှန်ကြားချက်ထုတ်ထားတဲ့ဥစားရုံညီမတို့သိရဲတယောက်ကို6ပေခွာလို့3ပေခွာဒါလုံးဓာမျိုးတွေအလုံးလုံးဝမယ်ပြီးမတ်စတာကမယ်လက်စစ်စပြိုင်ထားမယ်လက်စစ်ဘေးစင်တွေထားမယ်ပိုင်းလက်ကမှာအစားဒီဥစားရုံစနစ်တကျအောင်ပေါ့နော်ဟိုနိုင်ပိုင်းတခြားဟိုတန်ရှင်းတွေလုံးဝမယ်ဆိုတဲ့ဥစားရုံဓာမညွှန်ကြားချက်တွေထဲမှာပါပြီးသားဒါပေမဲ့သက်ဆိုင်ရာဌာနတွေကထုတ်ထားတာပဲရှိအဲ့ဒီကျမကြီးကာကွယ်စောင့်ရှောက်မှုကတကယ်ဆိုတော့အပြည့်ဝရလာဆိုတော့မရဘူးညီမတို့အပေါ်တိုင်းနေတိုင်းမတ်ဝ ွဲတက်ဖို့ဆိုတဲ့ဥစ္စာကလည်းအလုပ်သမားတွေကတနေ့လုံးမှတနေ့စားရတာပဲဖြစ်တယ်ဒီ mask ကိုဝယ်ပြီးတော့တက်ဖို့ဆိုတဲ့ဥစ္စာကလုံးဝမဖြစ်နိုင်တချို့ဆက်ယုံတွေကကြတော့ mask တို့ပါတော့အထည်ကျုပ်တွေဆိုလို့ရှင်ကိစ္စကိုချုပ်ပြီးတော့ပေးတဲ့ဥစ္စာမျိုးတွေဒါဟုတ်ရှော့သုံးရတဲ့ဥစ္စာမျိုးတွေရှိတယ်ပြီးရင်သက်ဆိုင်ရာဌာနတွေကညွှန်ကြားချက်ထုတ်ထားတယ်ဆက်ယုံတွေကမလိုက်နာဘူးအဲ့မလိုက်နာလို့အလုပ်သမားတွေကတိုင်ကြားတာတွေရှိတယ်သက်ဆိုင်ရာအလုပ်သမားဝန်ကြီးဌာနအထိတိုင်တာတော့မှပဲဝန်ကြီးဌာနအာမဖြည့်ရှင်းဆောင်ရွက်ပေးတာမျိုးတွေမရှိတော့ညီမတို့အနေနဲ့ကဒီယောဂပိုးကိုလည်းကြောက်တယ်ကုမလားဆိုပြီးတော့လည်းဒါတွေကိုဆိုရင်ဆိုရင်တန်းကြတော့ညာလည်းမိသားစုစားဖို့အနေနဲ့ဘဝရက်တည်ကြီးကလက်လုံးမှာပါဇက်လောက်ရတာဖြစ်တဲ့အတွက်အလုံးမလုံးခွဲနဲ့အလုံးမသိမ်းမဲ့ကြောက်ငါတော့ယောဂကုခန်းအမှာဆိုလို့ဆိုပြီးတော့အလုံးသွားမသိရင်လည်းဒီမှာအငတ်ပေးဆက်ရောက်မဲ့အခြေအနေမျိုးကြတော့ယောဂကိုကြောက်နေပြင်မဲ့လည်းညီမတို့အနေနဲ့ကတော့အလုံးတွေသွားသိနေရတဲ့ဟာမျိုးတွေရှိတယ်ပေါ့နော်
ဒီလိုကွန်ဖစ်ကာလအခက်ခဲတွေကြားမှာအလုတ်ဆင်းနေကြရတဲ့ဆက်ယုံအလုတ်ယုံဝန်ထမ်းတွေအများပြားရှိတယ်လို့အလုတ်ကနေရန်နာခံရပြီးအခုချိန်ထိပြန်ဆင်းခွင့်မရသေးတဲ့သူတွေကလည်းရှိနေတာပါကွန်ဖစ် -19 ကူးစက်မှုတွေမဖြစ်ခင်တုန်းက KTT အထက်ကျုပ်ဆက်ယုံမှာအလုတ်လုပ်နေတဲ့မတ်ဤတနာအေးကတော့အလုတ်သမားတွေကိုကြိုတင်အကြောင်းကြားအသိပေးတာမျိုးမရှိပဲဆက်ယုံတွေရုတ်တရက်ပိတ်ပစ်လိုက်တာနဲ့ကြုံရပြီးအခုဆိုရင်အလုတ်လက်မဲ့ဖြစ်နေတာလားတွေနဲ့ချိန်နေပြီလို့ပြောပါတယ်
ညီမကနောက်ဆုံးလောက်ခဲ့တဲ့ပြင်ဟာ PPP ရှောနာကဲတကုန်းကျနေမှာပဲကြီးရအဲဒီ PPP ရနေပြီးတော့ကိုကြီးစပြီးရဖြစ်တော့ညီမတို့တခြားစိတ်ဝင်ရပိတ်နေပါ냐ဆိုပြီးအဲ့လိုမျိုးကောလာဟာလာတရင်းနေကြတယ်ပေါ့တဲ့နဲ့တယုံမှတော့မပိတ်သေးဘူးပေါ့နော်ညီမတို့စိတ်ဝင်ကတော့ဘယ်တော့မှမပိတ်ဘူးဆိုတာကိုညီမလက်ခံတယ်ဘာလို့ဆိုလို့ရရင်ညီမတို့စိတ်ကအော်လာတယ်အများကြီးပဲရှိတယ်ဒါပေမဲ့ညီမတို့စိတ်ရောက်ချပြီးတော့ကွာပြိလိုက်တယ်ပြိလိုက်တဲ့ဆာတမတော်နေအလုတ်ပိတ်တဲ့နေနဲ့ခံပြီးတော့ပေါ့အဲ့ဒီရမှာတမတော်နေရယ်တင်းငွေနေရယ်ဓာရီရစနေပေါ့နော်အဲ့လိုမျိုးတုံးရက်အဲ့လိုပြိလိုက်တယ်မတို့နောက်ဆုံးစိတ်မဲ့တဲ့ရက်မှာလည်းဒီလိုမျိုးအတန်မှမကြားခဲ့ဘူးပေါ့နော်စိတ်ရင်ပြိမယ်ဆိုရင်ဟုတ်ကြဘူးတင်းတက်တဲ့လေးမှမကြားဘူးတင်းငွေနေကြတော့မတို့သမကလေးကနေပြီးတော့ချိုးမစောစဲကမလေးလေးကဆုံးဆက်တယ်ပေါ့နော်တဲ့ညမှာတိတ်တော်မစမ်းဟဲ့ဟုတ်ရောဟုတ်လို့လားဟုတ်တယ်တေးချတယ်ဆိုပြီးတော့အဲ့ဒါနဲ့ညီမတို့ဥက္ကမကြီးရောလေညီမတို့ပုံသက်တယ်ကြီးပေါ်အစည်းအဝေးရှိရေပေါ့နော်အခွင့်အရေးကိုလာခဲ့ဆိုပြီးတော့အမျိုးဟိုလေးရလေကသူ့ကိုရင်းစခန်းနေပြီးတော့ကြည့်ရတယ်ပေါ့ဒီကိုပြီးကာလာနဲ့ပေါ့နော်အော်ရာဒီလေဟိုဟာသူတို့မချနိုင်တဲ့အတွက်ဒီဆက်ရုံမလဲပတ်နိုင်တော့ဘူးလို့ပြောတယ်ပေါ့နော
်ဒီလိုအခြေအနေတွေကြောင့်ပဲCOVID-19 ရောဂါကူးစက်မှုတွေရှိနေတဲ့ကာလမှာအလုပ်ရှင်အလုပ်သမားပြဿနာတွေလည်းအတော်လေးပြင်းထန်နေပါတယ်။အလုပ်ရှင်တွေဟာဝန်ထမ်းတွေကိုဂရုမစိုက်ဘဲအလွယ်တကူအလုပ်ဖြုတ်ပစ်တယ်ဆိုပြီးအလုပ်သမားတွေဘက်ကမချေမနှက်ဖြစ်နေကြတာပါ။နောက်ပိုင်းရောဂါကူးစက်မှုတွေကျဆင်းလာတဲ့အတွက်ဆက်ရုံလုပ်ရုံတွေပြန်လည်လည်ပတ်ခွင့်ရတဲ့အခါမှာလည်းအလုပ်သမားရေးဆောင်ရွက်တဲ့အဖွဲ့တွေမှဥဆောင်ပါဝင်သူအများအပြားကတော့နည်းနည်းစိုးစည်းသွင်းခံရပြီးဆက်ရုံတွေကအလုပ်ခန့်ဖို့ငြင်းဆန္ဒနဲ့ကြုံရတယ်လို့သူရဲ့ကိုရိအတွေ့အကြုံကိုမအီတနာအီကပြောပြပါတယ်
။အခုလိုလိုလိုချင်းငါတို့ကိုဗစ်ကာလမှာအလုံးကန်ရှာပါနေရဲ့လို့တချို့ဆိုရင်တို့တွေလူတွေမခေါ်ဘူး။အဲ့ဒီလူတွေမခေါ်ဘူးဆိုတာတော့မဟုတ်ဘူး။ခေါ်တဲ့စက်ရုံမျိုးစက်ရုံနဲ့ဆိုင်နေညီမတို့ ECG ရဲ့ပုံတွေမှတ်ပုံတွေနဲ့ကိုအဲ့လိုမျိုးလိုက်ပြီးတော့ပေးထားတယ်။ဘလက်လစ်တွင်ထားရပေါ့တော့တားလူသမားကောင်းဆောင်နေဆိုတဲ့ဟုတ်သွားမျိုးတွေနဲ့ဒီလိုလူမျိုးတွေလာလို့ဆိုလို့ချင်းအလုံးမခတ်ဘူးဆိုတဲ့ဟုတ်သွားမျိုးတွေလိုက်ပြီးပေးထားတဲ့အတွက်ညီမတို့လိုလိုချင်းအခုချိန်ထိအလုံးလိုက်ရှာဖို့မရပေါ့တော့နေတိုင်းနဲ့လုံးလိုက်ရှာတယ်။ဒါပေမဲ့တချို့ညီမတို့မမှတ်မိဘူးမမှတ်မိလို့ဆွေးလိုက်တယ်။တကယ်အဲ့လိုမျိုးတော့နေတာနဲ့သွားဆင်းနေတယ်။ဒီနောက်ဆွေးမှာပဲအဲ့လိုမျိုးသွားဆင်းတဲ့အခါကျတော့ညီမတို့မှတ်မိသွားပြီးတော့လေပြန်ပြီးတော့အလုပ်ကြီးကြီးအမလို့တော့ဆိုပြီးတော့ပြန်ပြီးတော့အဲ့လိုမျိုးထုတ်လိုက်တာမျိုးတွေပါလေပြီးတော့ဘာလို့လဲဆိုလို့ဆိုရချင်းတို့ကိုဘက်ကနေပြီးအဲ့လိုကပ်ပုံပြရတယ်ပေါ့ဒီမှာ CCG ရလို့တမ်းမလားဆိုရင်ဟုတ်ကဲ့မျိုးတွေနဲ့အဲ့လိုလည်းညီမတို့ကလည်းဒီကနေသားဆိုတော့သူတို့ကလည်းတော့ပြောလို့လည်းမရဘူးလေအဲ့လိုမျိုးတော့အခုလိုလေးလိုလေးညီမတို့တွေတောင်းနေတဲ့အတွက်အရင်ခက်ခဲဖြစ်တဲ့ညီမစက်ရုံမှာလည်းညီမရဲ့ညီမလေးကိုသူလည်းပြောရတယ်ပေါ့နော်
COVID-19 ရောဂါကူးစက်မှုတွေကြောင့်စားဝတ်နေရေးအခက်အခဲဖြစ်နေသူတွေကိုအစိုးရကအကူအညီတချို့ပေးတာတွေရှိပေမဲ့မိသားစုတိုင်းမရကြသလိုဒီထဲမှာသူတို့မိသားစုလည်းမပါဘူးလို့မအီတနာအေးကပြောပါတယ်။ဒီလိုအခြေအနေမှာဥရောပသမဂ္ဂ EU က COVID-19 ကြောင့်ထိခိုက်နစ်နာမှုတွေကြုံတွေ့နေကြရတဲ့အလုပ်သမားတွေအတွက်အကူအညီတချို့ပေးမယ်ဆိုတာသိရလို့စည်းရင်းပေးခဲ့ပေမဲ့လည်းအခုထိကတော့ဘာထောက်ပံ့မှုမှမရသေးဘူးလို့လည်းမအီတနာအေးကပြောပါတယ်
။ဆက်ပြီး COVID ဖြစ်ပါသားတော့အိမ်မအောင်ဆန်ဖြစ်ပြီးဆိုတဲ့ဟုတ်စာမျိုးနဲ့ပြီးလုံးရတာမှညီမတို့တွေကအလုပ်ကျုပ်ခါကြမလို့ရှော်ကြီးငွေရတာဖြစ်တဲ့အတွက်ကိုမပေးဘူးဆိုတဲ့ဟုတ်စာမျိုးညီမတို့ရဲ့အုပ်ချုပ်ရေးမှူးကပေါ့နော်အဲ့လိုမပေးဘူးအခုဆိုလို့ရလို့ရှိရင်ပေါ့နော် EU ကနေပေးနေအလုပ်ကျုပ်သွားတဲ့သူတွေဆိုရင်ဒီဆို မတို့တွေသိရင်တင်မယ်တို့တွေပြောပြီးတယ်ဆိုရင်မတို့သိရင်တင်ပြီးလိုက်ကြတယ်ဒါပေမဲ့အခုချိန်ကျမတို့နာမည်အပါလာတယ်မတို့ခုံးမကျက်သေးဘူးပေါ့နော်ညားတဲ့သူတွေရှိတယ်လို့တော့ကြားတယ်ဒါပေမဲ့ညီမလည်းမရဘူးညီမရဲ့ညီမလေးလည်းမရဘူးအဲ့လိုမျိုး
ဒီလိုချိန်မှာအစိုးရကလူမှုဖူလုံရေးထောက်ပံ့မယ်ဆိုတဲ့သတင်းသာကြားရပြီးအခုထိကတော့ဘာခန်းစားခွင့်မှမရသေးဘူးလို့မတ်သက်သားဆွေကပြောပါတယ်
။လူမှုဖူလုံရဲ့40ရာခိုင်နှုန်းပေးမယ်ဆိုတဲ့ကြေညာချက်ထွက်လာတယ်ဆိုတဲ့ဥစ္စာကိုသိတယ်။အဲ့လိုကမှအကုန်လုံးကလည်းသိတယ်။အေဗီလာရီယံလူမှုဖူလုံရဲ့40ရာခိုင်နှုန်းထောက်ပံ့မယ်။အေးလူအလုသမားတွေကိုထောက်ပံ့မယ်40ရာခိုင်နှုန်းကတကယ်နဲ့အလုသမားလက်ထဲကိုလည်းမရောက်သေးဘူး။ပြီးရင်အလုရှင်ရမီတော့အစိုးရကတော့40ရာခိုင်နှုန်းပေးထားမယ်သူတို့ကလော်ဒေါင်းကလာရင်မဆက်ရုံလုပ်ရုံနဲ့ပိတ်ထားရတာဖြစ်တဲ့အတွက်သူတို့ဘက်က60ရာခိုင်နှုန်းကိုလည်းမပေးဘူးအာမန်ကျမတို့4000ရှိရရနေတဲ့အခြေအနေမှာတော့လောင်းငှမှုမရှိတဲ့ဥစ္စာဒီအစိုးရကပေးမဲ့40ရာခိုင်နှုန်း40ရာခိုင်နှုန်းကလည်းလက်ရှိမှာလည်းမရသေးဘူးဒီ40ရာခိုင်နှုန်းတော့ဘလို့ရက်တည်မလဲအိမ်ငန်းကဝိုးတော်မှပဲအဆင်မပြေတဲ့အခြေအနေမျိုးပေါ့နော
်တကယ်တော့ COVID-19 ရောဂါကူးစက်မှုတွေဖြစ်လာတဲ့အခါမှာအခုလိုလုပ်သမားတွေအချက်တဲမျိုးစုံကြုံရတယ်လို့အလို့ရှင်တွေဘက်မှာလည်းအနေနဲ့အများထိခိုက်နေတာဆုံးရှုံးမှုတွေကြုံတွေ့နေကြရတာပါမြန်မာအပအဝင်ဒီကဘာလုံးကိုရိုက်ခတ်နေတဲ့တိကတ်ရောဂါကူးစက်မှုတွေနဲ့စီးပွားရေးအပေါ်ရိုက်ခတ်မှုတွေကိုသက်ဆိုင်ရာအစိုးရတွေခေါင်းဆောင်တွေကမင်းမြန်ဆန်ဆန်နဲ့ထိထိရောက်ရောက်ကင်တွယ်မဖြစ်ရှင်းနိုင်ဘူးဆိုရင်တော့အချက်တဲတွေကပိုးလို့သာဆိုးလာနိုင်ပွဲရှိနေပြီးနောက်ပိုင်းစီးပွားရေးပြန်လည်နလန်ထူဖို့ကြိုးစားတဲ့အခါမှာလည်းပိုးပြီးတော့ခက်ခဲနိုင်ပါတယ်လက်ရှိအလုသမားတွေရဲ့အခက်အခဲတွေမှာဆိုရင်လေအစိုးရအလုရှင်အလုသမားအရက်ဖက်လူမှုကူညီပေးရေးအဖွဲ့တွေလူမှုအတိုင်းဝိုင်းတစ်ခုလုံးပါဝင်ပူးပေါင်းပြီးအပြန်အလှန်စာနာစိတ်နဲ့ဖြည့်ရှင်းကင်တွယ်ကြမယ်ဆိုရင်တော့အချက်တဲတွေတက်တာရရစေနိုင်တဲ့စူရာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ဗျာထွေးပါရှင်
ဘာတူတာဆိုရင်အမေရိကန်တခွင်အစီအစဉ်မှာနယူးယောက်မြို့က Spinescape ပြလိုက်နောက်ဒီအမြင်အာရုံချုပ်တဲ့သူမတန်ဆွမ်းဂီတပညာရှင်တွေအတွက်တန်ဆောင်တီဝိုင်းဂီတမှုရဲ့အချက်ပေးမှုအတိုင်းလက်လက်တီးခတ်နိုင်အောင်အချက်ပြပေးတဲ့ကိရိယာကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာအလိုင်းတချို့အလို့ဟာလွယ်ကူတဲ့အလို့မဟုတ်ပါဘူးအခြေခံဘူးသုတပြည့်စုံမှုလိုအပ်တဲ့အပြင်လျှို့ဝှက်စမ်းကြဲတဲ့ပစ္စည်းကိရိယာတွေကိုလည်းသုံးသပ်ရပါမယ်နယူးယောက်မြို့မှာဖွင့်လှစ်ခဲ့တဲ့ Spinescape ပြတိုင်းမှာတော့လာရောက်ကြည့်ရှုသူတွေအနေနဲ့ထောက်လိုင်းလျှို့ဝှက်လုပ်ငန်းတွေနဲ့လျှို့ဝှက်ထောက်လိုင်း agent တူရဲ့ဘဝကိုတစ်စိတ်တစ်ဆောင်လေ့လာခွင့်ရမှာပါ Spinescape ပြတိုင်းမှာအခန်းပေါင်း9ခန်းပါဝင်ပြီးပြတိုင်းကိုလာလေသူတွေအနေနဲ့ကိုဟာဘယ်လိုထောက်လိုင်း agent ဖြစ်မလဲဆိုတာအပြင်စစ်ဆေးမေးမြန်းတဲ့ကိရိယာတွေတခြားပစ္စည်းတွေကိုလည်းကိုယ်တိုင်စမ်းသပ်နိုင်ပါတယ်ပြတိုင်းတာဝန်ခံတူဖြစ်တဲ့ Shelby Pritchard က
And then most importantly it's also a personal journey. So when you go through the
စစ်ကြောမင်းမြတ်ရမှာဖြည့်ကြားသူအနေနဲ့လင်းပြီးပြောနေရလားဆိုတာကိုပါခံမှန်းသိနိုင်တဲ့ဆက်တွေ့ပြင်လေးစားစနစ်သုံးပိတ်လိုက်ဖွင့်လိုက်ဖြစ်နေတဲ့မီးလုံးတွေကိုခက်မြန်မြန်တုံ့ပြန်လိုက်ဖမ်းတာမျိုးကိုလည်းစမ်းသပ်နိုင်ပါတယ်။ဒါပြင်ကိုယ့်ရဲ့ခန္ဓာရည်ဆွမ်းအားမျက်ဉာဏ်ဆွမ်းအားနောက်ဘလို့လူမျိုးဖြစ်လဲဆိုတာကိုပါစမ်းသပ်နိုင်ပါတယ်။အဲဒီနောက်တော့သူတို့ကဘလို့ထောက်လိုင်းအေဂျင့်ဖြစ်တယ်လဲဆိုတာကိုလည်းပြန်ပြောပြပေးပါတယ်။
ပြခန်းတိုင်းမှာသက်ဆိုင်ရာခေတ်ကာလအလိုက်ပြသထားပြီးဒုတိယကမ္ဘာစစ်ကာလကဂျာမန်နေလျှို့ဝှက်ခြေနံပေးပို့ရာမှာအသုံးပြုတဲ့ Enigma စက်ကိုလည်းပြသထားပါတယ်။ဒါ့အပြင်နိုင်ငံတကာဟက်ကာအဖွဲ့ဝင်တွေတုံးတဲ့မျက်နှာဖုံးနဲ့အဖွဲ့ဝင်တယောက်ရဲ့လျှို့ဝှက်နာမည်ကိုလည်းပြသထားပါတယ်။ကျွန်းလုံသားတွေဖမ်းပြီးတဲ့ပင်လယ်စာဆိုတဲ့ခေါင်းစဉ်အောက်မှာတော့မကြသေးခင်နှစ်ပိုင်းတွေအတွင်းအရှိတောင်အာရှထိုင်းနိုင်ငံ၅ဖမ်းလုပ်ငန်းခွင်မှာမြန်မာအပါအဝင်တရားမဝင်ရွှေ့ပြောင်းလုပ်သားတွေဟာကျွန်းလုံသားတွေအဖြစ်နဲ့အလုတ်လုံနေရပုံကိုထောက်လန်းဖော်ထုတ်ခဲ့စဉ်မှာ AP သတင်းဌာနကအသုံးပြုခဲ့တဲ့ကင်မရာတွေစစ်ပစ္စည်းတချို့နဲ့သတင်းထုတ်တွေရဲ့မှတ်တမ်းစာအုပ်တချို့ကိုလည်းပြသထားပါတယ်။ဂျိုရုဆက်သွယ်ရေးနည်းပညာကိုသုံးပြီးကျွန်းလုံသားတွေဖမ်းပြီးတဲ့ရေဒါရာတွေကိုတင်ဆောင်လာတဲ့တင်မောသွားရလမ်းကြောင်းနဲ့အဲ့ဒီပစ္စည်းတွေတူလန်ရနေရာတွေကိုလည်းသတင်းထုတ်တွေကဖော်ထုတ်နိုင်ခဲ့တာပါ
Every gallery at Spyscape connects its subject matter to the present day.
Spyscape ပြခန်းတွေကဒီကနေ့လက်ရှိကာလနဲ့ဆက်စပ်ပြီးတော့ပြသထားပါတယ်။လျှို့ဝှက်ရေးသားထားတဲ့စာရင်းနဲ့ပတ်သက်တဲ့ပြခန်းတွေမှာဆိုရင်လေဒုတိယကမ္ဘာစစ်ကာလကလျှို့ဝှက်ကျင်းနှံစာဖော်ထုတ်ခဲ့တဲ့အကြောင်းအရာတွေကိုဖော်ပြထားပြီးတော့အဲ့ဒီအချိန်ကဖြစ်ပျက်တွေဟာကနေ့ခေတ်လူတွေရဲ့နေ့စဉ်ဘဝအပေါ်ဘယ်လိုတက်ရောက်မှုရှိလဲဆိုတာကိုလည်းပြသထားပါတယ်။ကိုရေးချင်တာတွေကိုလျှို့ဝှက်ရေးသားပေးပို့လို့ရတဲ့ WhatsApp လို Telephone Application ရှိပေမဲ့လည်းဒီလိုလျှို့ဝှက်ရေးသားထားတာတွေကိုဖော်ထုတ်လို့မရဘူးဆိုတာမျိုးမရှိပါဘူး။ဖော်ထုတ်လို့မရသေးတာပဲရှိရပါ
။ထောက်လိုင်းဟောင်းတွေ hacker တွေနဲ့ ထောက်လိုင်းအေဂျင်စီတွေက Spinescape ပြတိုက်ပေါ်ပေါက်လာအောင်ဝိုင်းဝန်းကူညီကြပါတယ်။နယူးယောက်မြို့လေကဒီပြတိုက်ကိုတွားရောက်ကြည့်ရှုမယ်ဆိုရင်တော့ပြတိုက်ဝန်ကြီးလူကြီး$39ခလေး$32ပေးရမှာပါ။ American စစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်စစ်မှုထမ်းအောင်တွေအတွက်တော့အထူးစည်းနှုန်းက$30ဖြစ်ပါတယ်။အုပ်စုလိုက်သွားကြည့်မယ်ဆိုရင်တော့ကြိုတင်ပြီးတော့သွားကြည့်မယ်အချိန်နဲ့ဝန်ကြီးညှိနှိုင်းဖို့လိုပါမယ်။ပြတိုက်အတွင်းမှာလည်းဓာတ်ပုံတွေအမှတ်တရရိုက်လို့ရပါတယ်ခင်ဗျာ။ဩဂတ်စတာဂီတာဒီဝိုင်းကြီးရဲ့ဂီတာမှုကဂီတာတန်စင်ကိုပြသပေးနေတဲ့တုံချောင်းကိုဂိုင်းပြီးဂီတာဒူရီယာမျိုးစုံတီးခတ်နေကြတဲ့အဖွဲ့သားတွေကိုခပ်ပြေးပြေးခပ်ဖော့ဖော့ခပ်ပြင်းပြင်းတီးခတ်ဖို့အတွက်အချက်ပြပေးနေတာပါဒီလိုအခြေအနေမျိုးဟာတာမန်လူတွေအတွက်ဆိုရင်တော့အဆင်ပြေလာပေမဲ့အေဘီဘေကာလိုမျက်မမြင်ဂီတာပညာရှင်တွေအတွက်ကတော့မလွယ်ကူလာပါဘူး
Yeah, in the past, we've been reliant on hearing sounds around us, so I've been playing in a violin section and I've been reliant on hearing.
ကျမဘဝတခြားလုံးအစံကိုပဲအထိကအားဆိုင်နားထောင်ခဲ့တာပါ။တရောထိုးတဲ့အခါမှာဆိုရင်လေဘေးနားကလူတွေတီးတာကိုအားဆိုင်နားထောင်ပြီးဘယ်အချိန်ကိုဝင်တီးရမလဲဆိုတာကိုအကြံပြန်ခန့်မှန်းပြီးတော့ဝင်ရတာပါ။ဂီတပညာရှင်တွေတောင်မှခက်မြန်မြန်တီးတဲ့အခါမတိမတာအလွယ်အချော်ရှိတတ်တာဆိုတော့လေမတိတာလာပါဘူး။
မှာတော့မြင့်မြင့်ဂီတပညာရှင်တွေအတွက် haptic button လို့ခေါ်တဲ့အာယုံငန်ဂီတသင်္ကေတပြဒုံချောင်းလေးကအထောက်ကူပြုမှာပါ။တာမန်လူတွေအနေနဲ့ဂီတမှုရဲ့အချက်ပြဂီတသင်္ကေတပြဒုံချောင်းကိုကြီးပြီးနောက်ကနေ light တီးမုံနိုင်ပေမဲ့မြင့်မြင့်တွေကတော့အဲ့ဒီဒုံချောင်းနဲ့ဆက်ထားတဲ့အာယုံငန်ကိရိယာတွေကနေတဆင် light တီးနိုင်မှာဖြစ်တယ်လို့ဆိုရတယ်။ဒီပစ္စည်းကိုဖန်တီးသူ Bahak Madoshan က
And what it does is it senses the movement of the hand. It senses angle, senses roll and pitch.
ဒုံချောင်းမှာတက်ထားတဲ့အာယုံခံကိရိယာကလက်ရဲ့လှုပ်ရှားမှုကိုဖတ်ယူပါတယ်။လက်ကောက်ဝတ်ဘယ်လိုချိုးလဲ။အတန်အနည်းအမြင့်ဘယ်ညာစသည်ဖြစ်ပါ။ဒါအပြင်လက်ကိုဘယ်လောက်အချိန်နဲ့ပြတာလဲ။ခက်ဖော့ဖော့ခက်ပြင်းပြင်းစသည်ဖြစ်ပေါ့။ဆိုတော့ဘယ်လိုအတန်မျိုးလိုချင်လဲဆိုတာကိုလည်းသိနိုင်ပါတယ်
။အဲ့လိုအာယုံခံကိရိယာကနေထုတ်လွတ်တဲ့အချက်လက်တွေကိုမျက်မမြင်ဂီတပညာရှင်တွေရဲ့ခြေချင်းဝတ်ဒါမှမဟုတ်လက်ကောက်ဝတ်မှာတက်ထားတဲ့ကိရိယာကနေဖန်ယူပြီးvibrate တုံခါမှုနဲ့အချက်ပြပေးရတယ်ဂီတာမှုကဘယ်လိုတီးခိုင်းနေလဲဆိုတာကိုတုံခါမှုအမှတ်သားကနေသိနိုင်တာကြောင့်ဒီနည်းပညာဟာမျက်မမြင်ဂီတာပညာရှင်တွေအတွက်အထောက်အကူဖြစ်စေတယ်လို့ဆိုရတယ်ဇန်နီယာတီးခတ်သူမျက်မမြင်တဦးဖြစ်တဲ့ Kevin Sadizabey က
And this technology essentially plugs you into the conductor's movements, which is really exciting.
ဒီကိရိယာကနေတဆင်ဂီတာမှုရဲ့လှုပ်ရှားမှုနဲ့ဆက်သွယ်ပေးထားတာကြောင့်အဆင်ပြေလွန်းလာပါတယ်ဒါကြောင့်တန်းစုံတီးဝိုင်းကြီးတွေမှာမျက်မမြင်တွေပါဝင်တီးခတ်ခွင့်မပေးဘူးဆိုတာမျိုးလည်းရှိစရာမလိုတော့ပါဘူး။ဘာကြောင့်လဲဆိုတော့ဒီနည်းပညာကတကယ်လိုအပ်ချက်ကိုကွက်လပ်ဖြည့်ထားပေးလိုပ
haptic button ကရိယာကိုအခုခါမှာတော့မျက်မမြင်ဂီတပညာရှင်တွေဂီတမှုတွေနဲ့စမ်းသပ်နေစေပါဂီတမှုအီဝန်ခင်မဲကတော့ဒီကရိယာကိုအသုံးပြုရတာတိတ်မခက်ခဲလာဘူးလို့ဆိုပါတယ
် when using it and being able to also being able to feel the signals that it gives you
ဒီကရိယာကိုသုံးတဲ့အခါမှာအာယုံခံစင်ဆာရဲ့လှုပ်ရှားမှုတွေကိုထိတွေ့ခံစားနိုင်ပါတယ်ဒီနောက်ကိုဘလို့အတံမျိုးလိုချင်လက်ကိုဘလို့ချိုးမယ်အရှင်လျှော့မယ်စသဖြင့်လည်းလေချင်ကယူနိုင်ပါတယ်တိတ်မကြောက်ဘူးခဏဆိုရင်ပဲဘလူလောက်ရမယ်ဆိုတော့သိတော့ပါလိမ့်မယ်ပုံမှန်တွေ့နေကြမြင်နေကြပုံစံမျိုးတဲ့စင်စာတက်ပြီးတော့ဂီတသင်္ကေတတွေပြရတဲ့နေ့တစ်ခုလို့ဆိုရမှာပေါ့ဗျာ
အခုနီးပညာသစ်နဲ့ဖန်တီးထားတဲ့ haptic button ကိရိယာကိုတော့နောက်နှစ်မှာဈေးကွက်တင်ရောင်းချဖို့ညွှန်မှန်းထားပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်နေပါပြီကျွန်မအခင်မျိုးတက်ပါကုဆတ်ယောဂပိုးတွေတဲကvirus နဲ့ bacteria ပိုးတွေအကြောင်းဒီတစ်ပတ်မှာပြောပြပေးမှာပါမြန်မာအပအဝင်တကမ္ဘာလုံးခံစားနေရတဲ့ covid-19 ကာယရောဂါဖြစ်ပွားစေတဲ့ပိုးဟာ virus ပိုးဖြစ်တဲ့အတွက်ဆေးတွေ့ဖို့မလွယ်တာကြောင့်ကာကွယ်ရေးကိုပဲအဓိကဦးစားပေးဖို့ဝိုင်းရဲ့ဆေးပညာရှင်ဒေါက်တာတင့်စိုးကပြောပါတယ
်ဒီယောဂါက
virus ကြောင့်ဖြစ်တာ။ virus ကြောင့်ဖြစ်တဲ့ရောဂါပေါင်းမြောက်များစွာရှိပါတယ်။အေးမီနာစိချောင်းဆိုးကစပြီးတော့ပေါ့နော်။ HIV လည်း virus ပေါ့။ကြွနှုတ်လည်း virus ပေါ့။အဲ့တော့ virus ကြောင့်ဖြစ်တဲ့ရောဂါအားလုံးကိုကုသနိုင်တဲ့တနည်းအားဖြင့်တိတိကျကျပြောရင် virus ကိုသေစေနိုင်တဲ့ဆေးကမ္ဘာမှာအခုထိမရှိပါဘူး။ဒါကြောင့်အခုအသစ်ဖြစ်တဲ့ coronavirus ပိုးကိုသေစေတဲ့ဆေးဘလောက်ရှာရှာကျွန်တော်တို့တွေ့နိုင်မယ်လို့ကျွန်တော်တော့မထင်ပါဘူး။ဒါကြောင့်ကာကွယ်ရေးဟာအရေးကြီးတယ်ပထမချက်။ဖြစ်လာလို့ကုသလာလို့အသေးပြောက်နည်းအောင်နဲ့ခံစားရတာနည်းအောင်ကုသတဲ့နည်းတွေဆေးတွေတော့ကြိုးစားပြီးရှာနေကြပါတယ
်။ကုသရောဂါနဲ့ပတ်သက်တဲ့ပိုးတွေကြောင့်ပြောပြပေးပါဆရာ
။ကုသရောဂါကိုဖြစ်စေတဲ့ပိုးအမျိုးမျိုးရှိပါတယ်။bacteria ဆိုတဲ့အကောင်လေးနဲ့ virus ဆိုတဲ့အကောင်လေးကတော့အများဆုံးနှစ်မျိုးပေါ့နော်နောက်ထပ်လည်းရှိသေးတာပေါ့ဟိုမိုပိုးခေါ်တဲ့ဟာတွေကပါးကောင်ဆိုတဲ့ဟာတွေစသဖြင့်ပေါ့နော်ပိုးအမျိုးမျိုးရှိတယ်အဲ့ဒီထဲမှာ bacteria ဆိုတဲ့ပိုးကတော့ဆေးရှိတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်ဒီ virus နဲ့ပတ်သက်ရင်တော့ virus ကိုသေစေတဲ့ဆေးကတော့အခုလိုမရှိဘူးသို့သောကြက်ငှက်တို့ကိုယ်ကိစ္စတွေ H1N1 ကိစ္စတွေ swine flu ဆိုတဲ့ virus တွေပေါ့နော်တချို့ virus ရောဂါတွေအတွက်အသုံးကျနိုင်မဲ့ဆေးတွေတော့ရှိပါတယ်ခင်ဗျာ။ဥပမာဆိုရင်ဟို Tamiflu flu ဆိုတဲ့ဆေးဆိုရင်ဒါကဟို swine flu ကိစ္စ H1N1 ကိစ္စတို့ကရှိကြလို့ပေါ့နော်။အခုအထိတော့ COVID-19 အတွက်ဆေးမရှိသေးဘူး
။အရင်တော့ဒီ HIV နော် AIDS ရောဂါဖြစ်တဲ့ဆိုရင်လွန်တာ1980ဝန်းကျင်လောက်ကပေါ့နော်။ဒါတွေကသူကတည်တန်းကြသလိုပဲဒီလူလောကရမှာငါတို့တော့နေရတော့မှာမဟုတ်ဘူးဆိုပြီးတော့အမှန်တမ်းပဲဒီယောဂရှင်เนี่ยအားငယ်ရပါတယ်ဆရာဒါပေမဲ့လို့ပေါ့နော်ဒီ HIV လူနာတွေအခုဆိုလို့ရှင်တက်တန်းစီနေနိုင်တောင်ဆေးပြတွေ့ပါပြီဆရာအခု COVID-19 ဖြစ်တဲ့လူတွေရောဟိုအဲ့လိုမျိုးပေါ့နော်အနေထားများမျှော်လင့်နိုင်ပါလားဆရာ
ဖြစ်နိုင်တယ်ဒီကနေ့ကာလမှာ HIV ပိုးတွေ့တဲ့လူနာတိုင်းကို AIDS အထိမဖြစ်အောင်တားဆီးနိုင်တဲ့ဆေးကောင်းကောင်းပေါ်နေပြီတကဘာလုံးမှလည်းသုံးသွဲနိုင်ပြီတော်တော်များများဆိုရင်ဒါအခမဲ့ဝေနဲ့အဆင့်တောင်ရောက်ပြီးတော့လူကောင်းနှိပါပေါ့နေတိုင်းကြတယ်အဲ့တော့ဆေးပညာရှင်တွေကလည်းအမျိုးမျိုးစူးစမ်းနေမှာပါပဲအခု COVID-19 နဲ့ပတ်သက်ရင်လည်
းတတ်တဲ့ပိုးသက်ဆေးနဲ့ပတ်သက်ပြီးတော့ဘလို့တွေ့ရှိတယ်ဆိုတာလေးအစားပြီးတော့နည်းနည်းရှင်းပြပေးပါဆရာ
ကျွန်တော်တို့လူသားတွေကိုကုသရောဂါတွေကုသခံရတာဟိုးရှေးကလေးရပါမယ်။ရင်ကျေမှုကြီးတွေရှာတဲ့အီဂျစ်ပဲဘယ်ဘလုံးတို့အစသဖြင့်ပေါ့နော်။အဲ့ဒီဒေတာကလေးကကုသရောဂါတွေရှိခဲ့တယ်။ဆေးတွေလည်းအဲ့ဒီလိုကနီးတွေနဲ့ကုသခဲ့ကြပါတယ်။အဲတော့ကအခုလိုဆေးစက်ရုံတွေမရှိသေးတော့သစ်သီးသစ်ရွက်တွေပေါ့။သစ်ပင်တွေကိုအာကိုပြီးဆေးကုခဲ့ကြရတယ်။ပျောက်တဲ့ဟာလည်းပျောက်ပါတယ်ခင်ဗျ။ဒါပေမလို့ဘဲကနေဘာဓာတ်ကတည်းပျောက်တယ်လေဆိုတာကိုအခုလိုသူတေသနာမရှိတော့ကျွန်တော်မသိခဲ့ပါဘူးအစဆုံးသိလာတဲ့ပိုးသေးဆေးဘက်တီးရီးယားသေးဆေးလို့ပြောတာကတော့အမှန်ဆုံးပါပဲခင်ဗျဘက်တီးရီးယားကိုသေးတဲ့ဆေးပါအဲ့ဒီဆေးစပေါ်တာက19ရာစုနှစ်စပိုင်းမှာပေါ်လာတာဂျာမန်သိပ္ပံပညာရှင်တူကတွေ့ပါလေအရင်ဆုံးသုံးနိုင်တာကတော့ဟိုကာလာသာယောဂကုသဆေးကိုစပေါ်ပါလေအဲ့ဒီနောက်မှာ1928မှာဒေါက်တာဖလေမင်းကစတွေ့တဲ့ပနီဆလင်ကြောင့်ကျွန်တော်တို့တကဘာလုံးမှာဆေးကုတက်တမိုင်းကြောင်မှာအကြီးအကျယ်အားထားစရာကြီးကျွန်တော်တို့တွေ့ခဲ့ပါတယ်အဲ့ဒီကစပြီးတော့ပတိစီဝါဆေးခေါ် antibiotic ကိုကျွန်တော်တို့စပါတယ်ခင်ဗျဒုတိယကဘာဆစ်အတွင်းမှာအများကြီးထောက်ကူပြုပါတယ်မြန်မာနိုင်ငံမှာလည်းဒီတိုင်းပဲခင်ဗျလွတ်လပ်ရပြီးကျွန်တော်တို့ဆောင်းဝန်စပ်ဖြစ်တဲ့ကာလဆေးကြောင်သားစပ်ဖြစ်တဲ့ကာလဆိုရင်ဒီ antibiotic ခေါ်တဲ့ပတိစီဝါဆေးကြီးဆေးဝင်တိုင်းမှာကျွန်တော်တို့ရှိပါတယ်
ဒီပတိစီဝါဆေးသုံးနာနဲ့ပတ်သက်ပြီးတော့ပြောပြပေးပါဆရာ
ဒီပတိစီဝါဆေးဆိုတာကတက်ရှိအရာတစ်ခုကနေပြီးထုတ်ယူပြီးတော့လူသားတွေပေါ့နော်တလိဆန်တွေလည်းပါတယ်ဒီတခြားတက်ရှိတွေကိုကောင်းစေတဲ့ဆေးကိုပတိစီဝါဆေးလို့ခေါ်ပါတယ်အမ်တမထိရောက်တဲ့စွန့်နေဆိုတော့လည်းပဲသတိထားစရာတွေရှိပါတယ်အားလုံးနဲ့ဆိုင်တဲ့သတိထားစရာအချက်ကတော့ဆေးရင်တာပေါ့ဒီကဘာလုံးမှာဖြစ်နေပါတယ်ပေါ်မှာပြင်းနေဆိုင်နေဆိုငှက်ဖြားဆိုရင်ဆေးရည်နဲ့ငှက်ဖြားတွေထိုင်းနဲ့ကျွန်တော်တို့ကအကြီးအကျယ်ခံနေရပါတယ်
။ဆိုတော့ဒီဆေးရည်နဲ့ပြဿနာမျိုးမဖြစ်လောက်ဘယ်လိုလုပ်တင်ပါလဲဆရာ
။ဆေးရည်နဲ့မဖြစ်အောင်ဆိုရင်တစ်ချက်ကတော့ပတိစီဝါဆေးတွေကိုစမ်းသပ်ကုသပေးတဲ့ဆရာဝန်ညွှန်မှသုံးရမယ်။ညွှန်တယ်လို့သုံးရမယ်။ဘယ်မီလီဂရမ်ဆိုဘယ်မီလီဂရမ်ပနီယက်ဆိုပနီယက်မလို့အဖဲကျွန်တော်တို့မသုံးရဘူး။တော်တော်များများမလိုအပ်တာတွေရှိပါလေ။အေးမီတူကွေးဆိုရင်လူတိုင်းနှစ်တိုင်းအများကြီးဖြစ်နေကြ။ဘာပရိစီဝါဆေးမှမလို။ပ ဝင်ဆိုတာဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူး90ရာခိုင်နှုန်းကဗိုင်းရပ်စ်ကြောင့်ဖြစ်တာ
အဲ့တော့အဓိကဘက်တီးရီးယားနဲ့ဗိုင်းရပ်စ်ကိုခွဲမတိကြတာပေါ့နော်ဆရာ
ဟုတ်ကဲ့ခင်ဗျာဘက်တီးရီးယားဗိုင်းရပ်စ်ရောနောက်တခြားပိုးရောပေါ့နော်မှုပိုးပေါ့ fungus လို့ခေါ်တဲ့ဟာလေးသူကသူ့ဆေးနဲ့သူ့တန်ငောင်းလို့ဆိုတာမျိုးတစ်မျိုးပေါ့ငါဖျားဆိုတာပိုးတစ်မျိုးအဲ့တော့သူ့ပိုးအလိုက်ဆေးကျွန်တော်တို့ရွေးရတယ် antibiotic ကိုပဋိစီဝါဆေးကတော့ဘက်တီးရီးယားအတွက်ပဲ
COVID-19 ကဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူးဆိုတော့အနားလေပြီးတော့ဒီဘက်တီးရီးယားအတွက်တောက်နေတဲ့ဒီပိုးသက်ဆေးလိုမျိုးမသုံးမိဘူးပေါ့နော်ဆရာ
ဟုတ်ကဲ့အဲ့ဒါတော့အရေးကြီးတယ်ခင်ဗျာဒီကိုရိုနာဗိုင်းရပ်စ်ကိုဘယ် antibiotic ဘယ်ပဋိစီဝါဆေးနဲ့မှကျွန်တော်တို့မရနိုင်ပါဘူးကိုယ်ကိုယ်ခံအားကောင်းနေအောင်နေတတ်ဖို့လိုပါတယ်ကိုယ်ခံအားကောင်းတော့ဘာလုပ်မလဲဆိုဆေးတောက်ရတာမဟုတ်ဘူးကိုယ်ခံအားကောင်းတဲ့ဆေးဆိုတော့မရှိဘူးခင်ဗျာကျွန်တော်တို့ပုံမှန်ပါပဲလူတွေထမင်းနဲ့နဲ့ဆိုထမင်းနဲ့နဲ့ကိုအာဟာရပြည့်ဝအောင်အာဟာရဆိုတော့လုံလောက်တာနဲ့မျက်တာတာနှစ်ခုပေါ့အပူတွေမလိုဘူးအားသေးတွေမလိုဘူးတကယ်အခြေခံကြတဲ့ကျန်းမာရေးအသိပေါ့နော်အာဟာရနောက်တစ်ခါလူနေမှုပုံစံမလိုလားဖဲနဲ့ဟောယောဂဖြစ်လို့တဲ့နေရာတွေမသွားတဲ့ဟာမျိုးပေါ့နော်နောက်တစ်ခါဟိုချောင်းဆိုးအခုကိုရိုနာဗိုင်းရပ်စ်မှာပထမဦးဆုံးကျန်းမာရေးအသိပေးမှာချောင်းဆိုးတဲ့ကိစ္စအဲ့တော့ချောင်းဆိုးရင်ကျွန်တော်တို့ဒီကောင်စီထဲမှာချောင်းဆိုးတဲ့ညီကြီးမှုချောင်းဆိုးတာရောနှာချီတာရောအလေးအကျင့်လုပ်ကြဖို့လိုပါတယ
်ဒေါက်တာတက်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနည်းပညာကဏ္ဍကိုဒီမှာပဲပြန်လာလေပြရစေနောက်တစ်ပတ်မှာပြန်ပြီးဆုံးရအောင်နော်
ဒါကြအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါ යි DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါ යි ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။အမေရိကန်သမ္မတ၄ဦးရဲ့မျက်နှာပုံတွေထွင်းထားတဲ့ Mount Rushmore ကျောက်တောင်ကြီးရှိရာတောင်ဒက်ကိုတာပြည်နယ်အမျိုးသားဥယျာဉ်မှာမီးရှို့မီးဗန်းတွေနဲ့ဆယ်နှစ်ကျော်ကာလအတွင်းပထမဆုံးကျင်းပမယ်လွတ်လပ်ရေးနေ့ပွဲတော်ကိုတက်ရောက်ဖို့တောက်ကြန်နေမှာသမ္မတဒေါ်နယ်ထရန့်သွားရောက်နေပါလေခွဲခြားဆက်ဆံမှုအမြင်ရှိသူဒါမှမဟုတ်ကျွန်းစနစ်ကိုလက်ခံတဲ့ American ခေါင်းဆောင်တွေကိုဂုဏ်ပြုတဲ့ရုပ်ထုတွေနဲ့ပတ်သက်ပြီး American နိုင်ငံတဝန်းအခြေအနေငြင်းကုန်နေကြချိန်မှာပဲသမ္မတထရန့်ခီးစတင်ခဲ့တာဖြစ်ပါတယ် COVID-19 ရောဂါဝေဒနာရှင်တွေကိုကုသရေးအတွက်ထိရောက်တဲ့အဆင်းရဖို့စမ်းသပ်စစ်ဆေးမှုအဖြစ်ကိုမကြခင်မှာပဲရဖို့ရှိတယ်လို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကတောက်ကြနေမှာပြောပါတယ်။နိုင်ငံပေါင်း39နိုင်ငံကလူနာပေါင်း 9,500 လောက်မှာဆန်းတန်နေတာဖြစ်ပြီးလာမယ့်သတင်းနှစ်ပတ်လောက်အတွင်းမှာတော့ယာယီအဖြစ်ထွက်လာမယ်လို့ခန့်မှန်းကြောင်းလည်းပြောပါတယ်။ Remdesivir ဆေးနဲ့ Hydroxychloroquine ငှက်ဖျားယောဂါဆေးပြင် HIV ပိုးအတွက်သုံးတဲ့ဆေးတွေလည်းဆန်းတန်ရမှာပါဝင်ပါတယ်။မြန်မာနိုင်ငံမှာဇူလိုင်လ3ရက်နေ့ထိ COVID-19 လူနာသစ်2ဦးထပ်ပြီးတွေ့ရတဲ့အတွက်ဒီဆုံးသူ6ဦးပါဝင်အကူဆက်ခံရသူစုစုပေါင်း306ဦးရှိတယ်လို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနည7နာရီထုတ်ပြန်ချက်မှာဖော်ပြပါတယ်။အခုတည်ပြုလိုက်တဲ့လူနာအမျိုးသား2ဦးစလုံးဟာအိန္ဒိယနိုင်ငံကိုတွားရောက်ခဲ့သူတွေဖြစ်ပါတယ်။သူတို့ကိုအသွေးအလာတွေကန့်သတ်ထားတာပါ။ဟီမိုနာအနောက်ပိုင်းကအိန္ဒိယနဲ့တရုတ်နယ်စပ်မှာတရုတ်စစ်သားတွေနဲ့ခိုက်ရန်ဖြစ်ပွားပြီးဒဏ်ရာရရှိတဲ့အိန္ဒိယစစ်သားတွေကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဇူလိုင်လ3ရက်နေ့မှာတွားရောက်အားပေးခဲ့ပါတယ်။အိန္ဒိယနဲ့တရုတ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေချတာတဲ့နေဆက်ဒေတာကိုအိန္ဒိယဝန်ကြီးချုပ်အခုလိုမမျှော်လင့်မဲတွားရောက်ခဲ့တဲ့ခီဟာအိန္ဒိယတပ်သားတွေစိတ်ဓာတ်မြင့်မားရေးအတွက်ဖြစ်တယ်လို့နိုင်ငံရဲ့သဘောထားကိုတရုတ်နိုင်ငံကပြသလိုက်တာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပတ်ကအဲ့ဒီနေဆက်ဒေတာမှာအိန္ဒိယနဲ့တရုတ်တပ်သားတွေကြားခိုက်ရန်ဖြစ်ပွားပြီးနှစ်ဖက်တင်းမာမှုတွေလည်းမြင့်တက်နေတာဖြစ်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရပါပါ။
This program has come to you from the Voice of America, Washington.